Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ5ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမောမှာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးကဂါဇာကိုဒီကနေ့ထပ်မံဘုံကျဲတိုက်ခိုက်ပါတယ်ရခိုင်ပြည်နယ်တန်တွဲမြို့အနီးတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်မလေးရှားက၈နှစ်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့အခါမြန်မာအရေးပိုလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောပါတယ်ဒီသတင်းတွေအပအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်ဆုမွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကွယ်လွန်သူမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့နာယကသူရဦးတည်ဦးရဲ့ဒီကနေ့ဇာပနအခမ်းအနားအကြောင်းသတင်းနောက်ကချင်ပြည်နယ်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေကိုဆောင်ရွက်ဖို့ဒေသခံတွေနဲ့လှုပ်ရှားသူတွေတောင်းဆိုလိုက်တာနောက် AA နဲ့ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ VOA မြန်မာပိုင်းရဲ့သီးသန့်မေးမြန်းခန်းမှာတော့ AA အရခတက်တော်ရဲ့နိုင်ငံရေးရည်မှန်းချက်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကအခုလိုပြောလိုက်ပါတယ
် Confederate အစင်ထက်မနှိမ့်တဲ့နိုင်ငံရေးအစင်တန်တစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလုတ်ဆောင်နေတာဖြစ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရက်ပြီချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူ
းတိသက်မေးမြန်းခန်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်ရှင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင
်ကာဇာကမ်းမြောင်ကနေရာနဲ့နေရာကိုပြစ်မှတ်ထားတိုက်ခိုက်မယ်လို့အစ္စရေးကဒီကနေ့ကြေညာပြည်နောက်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ဂါဇာက DRL ဘလာနဲ့ဘူရစ်တို့မှာရှိတဲ့အဆောက်အဦတွေလက်နက်တိုးလောင်းယုံတွေနဲ့မြေအောက်အခြေခံအဆောက်အုံရှိရာနေရာတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်။ညာလုံးပေါက်ဘုံကျဲတံတွေကြားနေရာကြောင်းလဲဒေသခံတွေကပြောပါတယ်။တောင်ပိုင်းရာဖာမြို့မှာလည်းဆက်လက်တိုက်ခိုက်နေကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒီချိန်ထဲမှာပဲဂါဇာစစ်ပွဲကာလတစ်လျှောက်လုံးအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ဟစ်ဘူလာအဖွဲ့တို့အကြအပြန်အလှန်ပစ်ခတ်မှုတွေမကြာခဏဖြစ်ပေါ်လေရှိတဲ့အစ္စရေးနိုင်ငံမြောက်ပိုင်းလေဗနွန်နေဇက်ကိုဝန်ကြီးချုပ်ဗင်ယာမင်နတယာဟုဒီကနေ့တွားရောက်ခဲ့ပါတယ်။အစ္စရေးနဲ့ဟက်ဇ်ဘောလာအကြားနေဇက်ဒေသမှာအဲ့ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေတဖြည်းဖြည်းနဲ့ဒေသအတွင်းပဋိပက္ခအဖြစ်ကျယ်ပြန့်လာမှာကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်တုန်းကပင်လယ်နီထဲမှာအမေရိကန်လေယာဉ်တင်သင်းမော့ကိုထိမှန်အောင်လို့တိုက်ခိုက်နိုင်ခဲ့တယ်လို့ရီမင်အခြေဆိုင်ဟူသီစစ်သွေးကြောအဖွဲ့ရဲ့ပြောဆိုချက်ကိုအမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကငြင်းဆိုလိုက်ပါတယ်။USS Eisenhower ဟာဝါလေယာဉ်တင်သင်းမောတာမကဘဲနဲ့အမေရိကန်ရေတပ်ရဲ့ဘဲသင်းမောကိုမှတိုက်ခိုက်ခံရတယ်ဆိုတဲ့အထောက်အထားတွေမတွေ့ရသလိုဒါဟာဟူသီတပုံတွေဘက်ကလနဲ့ချီပြီးတော့လုပ်နေတဲ့မဟုတ်မမှန်လှုပ်ကြံလှုံ့ဆော်မှုပါလို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုကရေးဌာနက VOA ကိုပြောပါတယ်ရီမင်မှာရှိတဲ့ဟူသီတွေရဲ့ပြစ်မှတ်တွေကိုအမေရိကန်နဲ့ဗြိတိန်တို့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတပုံတွေရဲ့ပြောဆိုချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်နဲ့မဟာမိတ်တွေဘက်ကတော့ပင်လယ်နီနဲ့အေဒင်ပင်လယ်ခွေ့မှာတင်းမောတွေကိုချိန်ချောင်နေတဲ့ဟူသီတွေကိုနှိမ်နင်းနေတာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင
်ယူကရိန်းဒရုန်း22စင်းနဲ့ညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကဒီခါမှာရုရှားကဒရုန်းယာဉ်22စင်းနဲ့ညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ဗိုလ်ထုနယ်မှာပြောပါတယ်ဒါပေမဲ့မိုက်ကိုလိုင်ဒနီပရိုစထရော့ကာဆွန်ပိုလ်တာဗာနဲ့ဆူမီဒေတာတွေမှာဒရုန်းအလုံးကိုပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းလေတပ်ကပြောပါတယ်။မိုက်ကိုလိုက်မာတော့နေအိမ်တချို့ပျက်စီးသွားကြောင်းဒေတာအာဏာပိုင်တွေကပြောပါတယ်။ပစ်ချခံရတဲ့ဒရုန်းအစိတ်ပိုင်းတွေဟာနေအိမ်၁၁လုံးအပေါ်ပြုတ်ကျလာတာကြောင့်ထိခိုက်ပျက်စီးပေမဲ့လူအထိခိုက်တော့မရှိဘူးလို့မိုက်ကိုလိုက်ဒေတာအုပ်ချုပ်ရေးမှူးဗိုက်တာလီကင်ကပြောပါတယ်။ဒါ့အပြင်ပိုလ်တာဗာနဲ့ဒနီပရိုပက်ထရော့စ်မှာလူတဦးထိခိုက်ဒဏ်ရာရပြီးနေအိမ်အဆောက်အုံတချို့ပျက်စီးခဲ့ကြောင်းလည်းဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဒီတော့တွင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီတို့ဒီသတင်းပါထဲပြင်သစ်မှာတွေ့ဆုံဖို့ရှိတယ်လို့အင်ပီရိုအမျိုးသားလူညုံရေးအကြံပေးဂျိတ်ဆလဗန်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဒီသတင်းပါအတွင်းအီတလီမှာကျင်းပမဲ့ဆက်မှုထိပ်သီး9နိုင်ငံဖြစ်တဲ့ G7 ခေါင်းဆောင်တွေရဲ့အစည်းအဝေးမှာသမ္မတ2ဦးတည်ထောင်တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
လဗနွန်နိုင်ငံဘေရွတ်မြို့ကအမေရိကန်တန်ယုံအနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့ဝန်ထမ်းအနေနဲ့တန်ယုံကတော့လုံခြုံမှုရှိပါတယ်လို့အမေရိကန်တန်ယုံကပြောပါတယ်။ လဘနွန်စစ်တပ်ကတော့တနက်သမားတယောက်တန်ယုံကိုပြစ်ခတ်ခဲ့တာကြောင့်လဘနွန်တပ်ဖွဲ့တွေဘက်ကပြန်ပြီးပြစ်ခတ်ရတယ်ဆိုတာကိုပြောပါတယ်တနက်သမားကတော့စီးရီးယားနိုင်ငံသားဖြစ်ပါတယ်ဒီပြစ်ခတ်မှုအတွင်းမှာသူဒဏ်ရာရခဲ့တာကြောင့်စစ်ရုံကိုပို့ဆောင်ထားရပါတယ်တန်ယုံဝင်ပေါက်အနီးဒီကနေ့အစောပိုင်းတုန်းကလက်နက်ငယ်နဲ့ပြစ်ခတ်မှုဖြစ်ခဲ့တယ်ဆိုတာကိုတန်ယုံကသတင်းထုတ်ပြန်ပြီးတော့ဝန်ထမ်းတွေနဲ့အစအဦးလုံခြုံမှုရှိကြောင်းကိုပြောပါတယ်ပြစ်ခတ်မှုဖြစ်ပွားနေတဲ့အချိန်မှာတော့အမေရိကန်တန်အမတ်လီဇာဂျွန်ဆင်ကလဘနွန်နိုင်ငံရဲ့ပြည်ပကိုခရီးထွက်နေတယ်လို့လည်းတန်တမန်အတိုင်းဝိုင်းတွေကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတန်ယုံအနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရတာတော့မရှိပါလဘနွန်ယာယီဝင်ကြီးချုပ်နာဂျစ်မီကာတီကတော့ကာကွယ်ရေးဝင်ကြီးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူအဲ့ဒီဖြစ်ရပ်ကိုစောင့်ကြည့်နေပါတယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အန်တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခနတန်တွဲမြို့နယ်လေးမိုင်အကွာငပလီကန်းကြီးအနီးမှာဒီအပိုင်းတွင်အရခတ်တပ်တော် AA နဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတန်တွဲမြို့ဝန်းကျင်မှာလက်နက်ကြီးပစ်တံတွေကြားနေရတဲ့အကြောင်းဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့အရခတ်တပ်တော် AA အကြား6လကျော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကို AA ကသိမ်းပိုက်ထားပြီးဖြစ်တယ်လို့တခြားသိမ်းပိုက်ဖို့ကြံရှိနေသေးတဲ့မြို့နယ်တွေကိုလည်းဆက်လက်ပိတ်ဆို့တိုက်ခိုက်နေပါတယ်။နှစ်ဖက်တိုက်ခိုက်ဒဏ်ရာရတဲ့တရင်တွေတော့ထွက်မလာသေးပါဘူး။လက်နက်ကင်တိုက်ပွဲတွေပုံမှန်ပြင်းထန်လာပြီးအရသားတွေထိခိုက်ဒဏ်ရာရလာတဲ့တရင်တွေထွက်နေပေမဲ့စစ်ကောင်စီနဲ့ AA အကြအပြန်အလှန်အပြစ်ဖို့နေကြပါတယ်။ဒီကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကနေအခုနှစ်2024ခုနှစ်မေလ12ရက်နေ့အထိ6လတာကာလအတွင်းအရသား189ဦးသေဆုံးခဲ့ရတယ်လို့380တိကြိုက်တန်ရခဲ့တယ်လို့အရခတ်တပ်တော် AA ရဲ့ကြီးညာချက်မှာထုတ်ပြန်ထားပါတယ်ဒီရက်ပိုင်းစစ်တွေမြို့နယ်ရိုင်းဖြူကျေးရွာမှာစစ်ကောင်စီဘက်ကလူ80ကျော်အစုလိုက်ပြုံလုံးတပ်ဖြတ်ခဲ့တဲ့အကြောင်း AA ကသတင်းထုတ်ပြန်ထားပြီးဒီသတင်းကိုစစ်ကောင်စီကညှင်းဆို့ထားပါတယ်ခင်ဗျာ
ရှေးလာမယ့်နှစ်မှာမလေးရှားနိုင်ငံအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အခါမှာမြမအရေးခွန်အားသစ်တွေနဲ့ကင်တွယ်ပြည့်ရှင်းနိုင်မယ်ဆိုတာကိုမျှော်လင့်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဘော်ကာတက်ကဂျွန်လာ၄ရက်နေ့မလေးရှားနိုင်ငံခီးစင်မှာပြောဆိုသွားပါတယ်
။ Malaysia has made clear its strong opposition to the military coup that took place in February 21.
ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးပြောသွားတာကတော့မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းတာကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းမလေးရှားနိုင်ငံအနေနဲ့ကြီးညာခဲ့တယ်လို့ရိုဟင်ညာတွေပါဝင်မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေကိုကူညီလက်ခံပေးနေတာနောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေနဲ့အရက်သားတွေကိုကာကွယ်ပေးရေးအတွက်မြန်မာနိုင်ငံကနေရောက်လာတဲ့မတူကွဲခြားတဲ့ဒုက္ခသည်အဖွဲ့တွေအပါအဝင်မလေးရှားအစိုးရအရာရှိတွေနဲ့ဆွေးနွေးတဲ့အခါမှာလည်းအာဆီယံကနေဆွေးနွေးအဖြေရှာဖို့စိတ်အားထက်သန်တယ်ဆိုတာကိုတွေ့ရတယ်လို့ကုလသမဂ္ဂလူခွေးမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာပဲမလေးရှားဝန်ကြီးချုပ်ဒါတတ်စီယာအနဝါဒ်အီဘရာဟင်နဲ့လည်းအင်ဂါနေ့ကကွာလာလမ်ပူမှာတွေ့ဆုံခဲ့တယ်လို့မလေးရှားနိုင်ငံပိုင်ဘာနာဘာသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့3နှစ်အကြာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ပြည်တွင်းမှာရှိတဲ့လူပေါင်း3000ကျော်ဟာလည်းနေရဲဆုံခွာပြီးထွက်ပြေးနေရတယ်။မြန်မာပြည်သူတွေအားလုံးဟာအကြမ်းဖက်မှုနဲ့ရက်စက်ကြမ်းကြုတ်မှုတွေအဆုံးသတ်သွားစေဖို့တောင်းတနေကြတယ်ဆိုတာကိုလည်းလူခွေးမဟာမင်းကြီးကပြောပါတယ်။အခုလက်ရှိမှာတော့လူခွေးမဟာမင်းကြီးဟာအာဆီယံဥက္ကဋ္ဌနိုင်ငံဖြစ်တဲ့လာအိုနိုင်ငံကိုလည်းဒီသတင်းပတ်ထဲမှာပဲတွားရောက်ဖို့ရှိပါတယ်ရှင်
။ပြည်ပခါတွေဥရယာတိပြောင်းလဲမှုတွေကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း18နိုင်ငံမှာငါမို့ခေါင်းပါမှုနဲ့ဆန္ဒရိက္ခာရှားပါမှုတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆက်ပြေးရေးနဲ့ဆန္ဒရိက္ခာအဖွဲ့ FAO နဲ့ကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP တို့ပူးတွဲမှတ်တမ်းပြုစုပြီးဇွန်လ5ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ငါမို့ခေါင်းပါမှုရင်ဆိုင်နေရတဲ့နေရာများဆိုတဲ့အစီရင်ခံစာမှာအဲ့ဒီလိုဖော်ပြထားတာပါ။အစီရင်ခံစာအရမြန်မာနိုင်ငံဟာလည်းအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အထူးစိုးရင်ရတဲ့ကွန်ဂိုစီးရီးယားနဲ့ယီမင်နိုင်ငံတို့နဲ့အတူပါဝင်နေပြီးအစိုးရရဆုံးနိုင်ငံကတော့ဟေတီဖြစ်တယ်လို့ဆိုပါတယ်အာဖရိကတိုက်တွင်းကမာလီတောင်ဆူဒန်နဲ့ဆူဒန်နိုင်ငံတို့အပြင်ပါလက်စတိုင်းဒေသတို့ဟာလည်း2024ခုနှစ်အစီရင်ခံစာမှာအထူးစိုးရင်ရတဲ့နိုင်ငံတွေအဖြစ်ပထမဆုံးအကြိမ်ပါဝင်လာပါတယ်ငှက်မှုခေါင်းပါမှုရင်ဆိုင်နေရတဲ့နေရာအတော်များများမှာကြုံတွေ့နေရတဲ့ဆန္ဒရိက္ခာမလုံလောက်မှုဟာလက်နက်ကန်ပဋိပက္ခတွေအကြမ်းဖက်မှုတွေကြောင့်ဖြစ်တယ်ဆိုတာတွေ့ရှိရကြောင်း FAO ရဲ့အရေးပေါ်ကူညီကယ်ဆယ်ရေးဌာနဒုတိယအကြီးအကဲ Flaw Walters ကပြောပါတယ်အလားတူပဲမိုးအလွန်အကျွံရွာသွန်းမှုနဲ့ဥရယာတီဆိုးရတဲ့ဓာတ်တွေကလည်းစားနပ်ရိက္ခာရှားပါမှုကိုဖြစ်စေတယ်လို့အစိုးရကမှဖော်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့နော်တီအန်အမ်အင်ရင်းမြေမှာတော့1989ခုနှစ်တုန်းကဒီမိုကရေစီရဲ့အုံကြွတောင်းဆိုမှုကိုဖြိုခွဲခဲ့တဲ့35နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်ပွဲဟောင်ကောင်မှာကျင်းပတာကိုအာဏာပိုင်တွေကနှိမ်နှင်းခဲ့ပါတယ်လူ၄ဦးကိုလည်းအင်္ဂါနေ့ကဖမ်းဆီးခဲ့ပါတယ်တချို့ကိုတော့ခေတ္တထိန်းသိမ်းပြီးတော့စစ်ဆေးမေးမြန်းခဲ့ပါတယ်ဟောင်ကောင်မှာဗစ်တိုးရီးယားပန်းချံမှာတီအန်အမ်အင်ရင်းပြင်နှိမ်နှင်းဖြိုခွဲခံရတဲ့နှစ်ပတ်လည်နေ့ရောက်တိုင်းမှာမီးထွန်းဆူတောင်းပွဲတွေကျင်းပလေရှိပါတယ်အဲ့ဒီနီနာဝင်းကျင်မှာတော့လုံခြုံရေးရဲတွေကကင်းလေစောင့်ကြည့်နေခဲ့တာပါနောက်ပြီးတော့နှစ်ပတ်လည်အထိမ်းအမှတ်ဆန္ဒထုတ်ဖော်တဲ့သူမှန်သမျှကိုလည်းဖမ်းဆီးထိန်းသိမ်းလေရှိပါတယ်ဒီလိုမျိုးရဲတွေဖမ်းဆီးထိန်းသိမ်းနေပေမဲ့လူတွေကတော့မေ့ပြန်မှာမဟုတ်ဘူးဆိုပြီးတော့ဟစ်ကြွေးတဲ့အသက်68နှစ်အရွယ်အမျိုးသမီးကိုလည်းသွေးထိုးလှုံ့ဆော်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားပါတယ်တခြားလူ9ဦးကိုတော့စူပူမှုတန်တရားနဲ့ခေတ္တထိန်းသိမ်းခေါ်ယူပြီးတော့နောက်မှာတော့ပြန်လွတ်ပေးခဲ့တယ်လို့ဟောင်ကောင်ရဲကပြောပါတယ်ရှင်ဗုဒ္ဓဘုညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ပူးတွဲတည်ထောင်သူနာယကကြီးသူရဦးတင်ဦးရဲ့ဇာပနဒီကနေ့ရန်ကုန်မှာကျင်းပပါတယ်။ကွယ်လွန်တဲ့အချိန်မှာအသက်68နှစ်အရွယ်ရှိပြီဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့သူရဦးတင်ဦးရဲ့ရုပ်အလောင်းကိုဒီကနေ့ရေဝဲတုတ်တမ်းမှာဂူသွင်းတင်ချိုခဲ့ပါတယ်။သူရဦးတင်ဦးရဲ့ဇာပနပွဲနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမာကတင်ပြပေးပါမယ်ရှင်
။ NLD ပါတီပူးတွဲတည်ထောင်သူလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့သူရဦးတင်ဦးဟာမြန်မာနိုင်ငံရေးလောကမှာထင်ရှားသူတစ်ဦးဖြစ်တာကြောင့်ဇာပနအခမ်းအနားဟာလည်းစီကားပါတယ် NLD အစိုးရလက်ထက်တမရတာဝန်ယူခဲ့ပြီးတော့အခုအခါမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဦးဝင်းမြင့်စနီးလည်းဇာပနကိုလာရောက်ပို့ဆောင်ခဲ့ပါတယ်ကြရည်သူသားဖြစ်သူဦးတက်စင်ဦးကတော့ဖခင်ဖြစ်သူဟာမိသားစုနဲ့တိုင်းပြည်အတွက်တာဝန်ကျေသူလို့ပြောပါတယ်
သူနည်းသူအသက်ရှင်စကားလာမှာတိုက်ပြီးတော့လူမျိုးတွေကနိုင်ငံတွေကအားလုံးဆောင်ပြပြပြဆိုတော့ဟိုမင်းကြီးရဲ့လည်းပဲဟိုပါပါလိသူတောင်းအောင်အနုပြန်ထမ်းဆောင်ရတယ်ပြောချင်ပါတယ
်ပြီးခဲ့တဲ့ဇွန်လတရက်နေ့မနက်၈နာရီကျော်မှာကွယ်လွန်ပြီးတဲ့နောက်ရန်ကုန်မြို့ဗဟန်းမြို့နယ်ကနေအိမ်မှာ၅ရက်ကြာထားခဲ့ကြပါတယ်နေစဉ်ဝန်ထဲကြောင်ဂါရဝပြုသူတွေရှိနေသလိုဒီထဲမှာနိုင်ငံတကာတန်ယုံတွေကလာရောက်ဂါရဝပြုသူတွေလည်းရှိခဲ့ပါတယ်ဒီကနေ့ဇာပနာကိုရန်ကုန်မြို့အခြေစိုက်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံရဲ့တန်မကြီးကိုရိုင်းတက်ရောက်ခဲ့သလိုတန်ယုံတော်တော်များများကလွမ်းသူပန်းချင်းပေးပို့တာတွေတွေ့ရပါတယ် NLD ပါတီကိုစတင်ထူထောင်စေကတဲ့ကဒေါအောင်ဆန်းစုကြည်နဲ့အတူလက်တွဲပြီးတော့ပါဝင်ဦးဆောင်လာသူဖြစ်ပြီးမြမတက်မတော်မှာကာကွယ်ရေးဦးစီးချုပ်အဖြစ်ဘူချုပ်ကြီးအစ်စ်ထီတာဝန်ထမ်းဆောင်ခဲ့ဘူးဘူချုပ်ကြီးအစ်စ်ထီတာဝန်ထမ်းခဲ့ဘူးတာကြောင့်ရောမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအခုအသက်အရွယ်ကြီးရင်ချိန်အထိမနာနန်းအားထုတ်ကြိုးပမ်းလှုပ်ဆောင်နေတာကြောင့်မှာအများရဲ့အထူးလေးစားမှုကိုခံယူရရှိထားတာဖြစ်ပါတယ်။ကွယ်လွန်သွားတဲ့သူရဦးတင်ဦးရုံအလောင်းထားရှိရာဗဟန်းမြို့နယ်နေအိမ်မှာဒေါအောင်ဆန်းစုကြည်ကနေလွမ်းသူပန်းချင်းပေးပို့ခဲ့ပြီးတော့ပန်းချင်းကိုစစ်ကောင်စီတာဝန်ရှိသူတွေလာပို့သွားတယ်လို့အာနာသိစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းပန်းချင်းပို့ခဲ့ပါတယ်။ဦးတင်ဦးရဲ့နိုင်ရဲ့အတွက် NLD ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့သမရဦးဝင်းမြင့်သမရဟောင်းဦးထေကျော်နဲ့ဇနီးဒေါ်စုစုလွင်ဒေါက်တာဇော်မြင့်မောင်နန်းခင်ထွေးမြင့်တို့လည်းလွမ်းသူပန်းချင်းတွေပို့ခဲ့ကြပါတယ်။ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင်နဲ့နန်းခင်ထွေးမြင့်တို့ရဲ့လွမ်းသူပန်းချင်းတွေကိုတော့မိသားစုတွေကပြီးခဲ့တဲ့ရက်ပိုင်းကလာရောက်ပို့ခဲ့ကြတာပါ။ဒီကနေ့နောက်ဆုံးဇာပနာကိုလိုက်ပါပို့ဆောင်ခဲ့သူတူဦးဖြစ်တဲ့မြမစီးပွားရေးလေးလာသုံးသက်သူတူဦးကတော့ဥတည်ဦးနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးခဲ့ပါသေးတယ်
။ဆန်ကျင်တူနဲ့တော်တော်ရင်းရင်းနှီးနှီးဆက်ဆံခဲ့ရပါတယ်။အန်ကဲအဓိကဂုံကတော့ယူသားတဲ့ဂုံပဲ။ဒီတယူသားချက်မှတ်တဲ့ပုဂ္ဂိုလ်ကဟိုပါလာခြင်းပြေခွက်ချင်းလင်ညာချင်းမရှိပါဘူးအဲ့ဒီတို့ကြောင့်သူခုံနေသူရဲ့စိတ်ဓာတ်သမားလေးကိုအငြင်းတည်းရနေပါလေသူဆိုတာတော့သမားကြီးမှာဆိုတာလည်းရှိမယ်ကောင်းတာလည်းရှိမယ်နော်ဒါလည်းဒီချန်ထားကြတာတော့ကောင်းနေမှုလေးပြောပါမယ်ခင်ဗျ
ူရဦးတင်ဦးဟာ1984ခုနှစ်မတ်လ10ရက်နေ့ကနေ1986ခုနှစ်မတ်လ6ရက်နေ့အထိတက်မတော်မှာစတုထားမြောက်တက်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့တက်မတော်မှာနှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူရဦးတင်ဦးဟာတရုတ်ဖြူကျူးကျော်မှုကိုတိုက်ထုတ်ရမှာထင်ရှားခဲ့တဲ့တပ်မှုတစ်ဦးအဖြစ်နဲ့လည်းလူသိများပါတယ်။စစ်မှုရဘဝမှာထူးကျော်မှုတွေကြောင့်သူရဘွယ်ဇေယကျော်ထင်ဘွယ်တွေကိုချီးမြှင့်ခံခဲ့ရသူလည်းဖြစ်ပါတယ်။1988ခုနှစ်စက်တင်ဘာလ24ရက်နေ့မှာဗိုလ်မှူးချုပ်ဟောင်းဦးအောင်ကြီးဗိုလ်မှူးကြီးဟောင်းဦးကြည်မောင်အငြိမ်းစားဗိုလ်မှူးချုပ်ဦးအောင်ရွှေနိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်တို့နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစတင်တည်ထောင်သူတွေထဲမှာသူရဦးတင်ဦးလည်းပါဝင်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကိုနှစ်နှစ်တာရယူခဲ့ပြီးနောက်ကွယ်လွန်ချိန်အထိပါတီနာယကအနေနဲ့ဆက်လက်တာဝန်ယူခဲ့သူဖြစ်ပါတယ်။သူရဦးတင်ဦးကွယ်လွန်ချိန်မှာဇနီးသားတို့နဲ့မြေးတယောက်မြစ်တယောက်ကျန်ခဲ့ပါတယ်။ကွယ်လွန်သူအတွက်ရက်လယ်စွန်းတို့ကတော့လာမယ့်တောက်ကြနေ9ရက်နေ့မနက်9နာရီမှာဗဟန်းနေအိမ်မှာပဲကျင်းပသွားမှာဖြစ်တယ်လို့မိသားစုတွေကပြောပါတယ်ရှင်။
သူရဦးတင်ဦးရဲ့ဇာပနာပွဲအလိမ္မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်တဘာဝပတ်ဝန်းကျင်တွေထိမ့်သိမ်းပေးဖို့ဒေသခံနဲ့တဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်ဒီကနေ့ကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိမ့်သိမ်းရေးနေ့မှာပဲမြန်မာနိုင်ငံမှာတယံဇာတတူဖော်ရေးလုပ်ငန်းတွေကြောင့်ထိခိုက်နစ်နာမှုတွေကိုဒေသခံပြည်သူတွေနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေကမိမောင်းထုတ်ပြခဲ့ကြပါတယ်ဒီလိုမျိုးတယံဇာတတူဖော်တဲ့ထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုကိုအကြီးအကျယ်ရင်ဆိုင်ကြုံတွေ့နေရတဲ့ကချင်ပြည်နယ်ကလှုပ်ရှားမှုအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်
။ကချင်ပြည်နယ်မှာတယံဇာတတူဖော်မှုကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးပြုံးတိလာတာကိုအစိုးရသားမကအဖွဲ့အစည်းအသီးသီးကပါကာကွယ်တားဆီးပေးဖို့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအမှတ်အဖြစ်ဖကန်မြို့နယ်ဒွန်ပန်ကျေးရွာမှာကျေးရွာ9ရွာကစုပေါင်းအခမ်းအနားကျင်းပခဲ့ပြီးတော့တောင်းဆိုလိုက်တာပါ။ရွှေမြေရှားတပ်ထုပါဝင်တယံဇာတထုတ်လုပ်မှုတွေကြောင့်ထိခိုက်မှုတွေများလာတာကြောင့်အခုလိုတောင်းဆိုရတာလို့လဲလှုပ်ရှားမှုမှာပါဝင်သူတွေဒေသခံတဦးကပြောပါတယ
်။ရေရွှေတူရှင်အားဖြင့်ဟိုရီအတူရှင်အားဖြင့်ပင်းတူရှင်အားဖြင့်ဒီတောက်တူရှင်အားဖြင့်ဒီတဘာဝပါဝင်ခြင်းနဲ့တိတော်တွေခြုံပြေးလာတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒေသတွေကခါတိုင်းကတော့ဒီပူနွေးတလောက်ပဲရှိတယ်လူတွေနေနိုင်တယ်အခုကျတော့ဒီပူလောင်တဲ့အဆင့်ရောက်သွားတဲ့ခါကျတော့လူတွေကမချမ်းမာတဲ့လူကတည်သွားတယ်။ချမ်းမာတဲ့လူကမချမ်းမာလာတော့ဘူး။ပြီးတော့ဒီ trick ဆန်ဒီကလည်းပဲယောဂဗျာဖြစ်ပြီးမှပူပြီးမှတည်သွားကြတာများတာပေါ့အဲအဲ့ဒါမျိုးတွေဖြစ်တဲ့အတွက်ကြောင့်မို့သက်ဆိုင်ရာအစုရဘယ်အစုရပဲဖြစ်ဘယ်အဖွဲ့အစည်းရပဲဖြစ်ဒီအာဏာပိုင်ကပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့တဘာဝပေါ့ရောက်နေတဲ့ပါကွယ်ရှောင်းရှောင်းခင်းခင်းပေးပါလို့ကျွန်တော်တို့အောက်ဆူသေးလို့
ဒီနေ့ဖားကန့်မြို့နယ်ဒွန်ပန်ရွာမှာကျင်းပတဲ့ခန္ဓာကိုယ်ဒွန်ပန်လဝါဒွန်ဘွန်ခွန်ဆိုင်ယန်မန်ပန်ရွာကကျောင်းသားကျောင်းသူတရာအပါဝင်လူ350လောက်ပါဝင်ခဲ့တာပါအခမ်းအနားပြီးတဲ့နောက်မှာတော့ကျေးရွာအသီးသီးမှာတစ်ပင်ရာနဲ့ချီစိုက်ပျိုးခဲ့ကြောင်းပြောပါတယ်လွန်ခဲ့တဲ့နေ့ကဒွန်ပန်ကျေးရွာအနီးမှာရွှေတူးဖော်တာကြောင့်ကျေးရွာစကြက်မြင်တဲ့လေယာဉ်တွေအပြင်တောက်သုံးရီအဖြစ်အသုံးပြုရတဲ့ခမာချောင်းလဲထိခိုက်ခဲ့ရပါတယ်ဖားကန့်မြို့နယ်အတွင်းကြောက်စိန်တူးဖော်တာကြောင့်ဥရုချောင်းပြက်စီးပြီးမိုးရွာဒီမှာနှစ်စင်လိုရေကြီးရေရှမ်းတာတွေဖြစ်နေတယ်လို့နွန်ကန်ပြူတာကြောင့်လူသေဆုံးတာတွေလည်းမကြာခဏဖြစ်နေရကြောင်းKDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကုစားကြီးကထောက်ပြပါတယ်အထူးသဖြင့်ရွှေတူးဖော်တာကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့မြစ်ချောင်းတွေရဲ့90ရာခိုင်နှုန်းဟာမာဂျူရီခေါ်ဗရားစိတ်တင့်နေရကြောင်းလည်းဆက်ပြောပါတယ
်ကချင်ပြည်နယ်ကရှိရှိတဲ့ပြမြစ်ချောင်းကျင်းအိုင်90ရာခိုင်နှုန်းလောက်အားလုံးရွှေတူးဖော်ပြီးဒီမာဂျူရီတွေစဖြစ်ထားတာဟာလေအရေချိုးညံ့ညံ့နဲ့ဟာလေဘာလို့ဒီရေပြင်းမှာရှိတဲ့ဟာငါးကအသာအားလုံးကြောက်ပွင့်နေပါဖြစ်လာတဲ့ဟာလေဒါတော့ဒီဒူရဲစားတုံးတဲ့ခါဒီချောင်းကိအိုက်ထရပဲညာတော့အချင်းစားတုံးကြတာရှိရတာဒီမချူရီအဆက်တွေတပေါပုံးချင်းဖြစ်စည်းမှုတွေတော်တော်ဖြစ်နေတာပေါ့နော်ဒါအကြီးကျပြောလို့ရတာဟာကချင်ပြည်နယ်မှာရှိရှိတယ်ဗျာဒီချောင်းကိအိုက်ကိုပူဆရာရခိုင်တော့အားလုံးစီးတယ်ပြီးဆိုရအခြေအနေဖြစ်တာပေါ့
ရဲအခေါ်မြေရှားတပ်ထုကတော့ကချင်ပြည်နယ်တရုတ်ပြည်နယ်စပ်ဒေသဘက်မှာအများဆုံးတူဖော်နေပြီးတော့တပေါပုံးဝင်ချင်းထိခိုက်တာကြောင့်မြေပြိုရာရေကြီးတာတွေဖြစ်တဲ့သတင်းတွေကြားသိရပေမဲ့တိကျတဲ့သတင်းအချက်အလက်စုဆောင်းတာကိုတော့ KDNG အနေနဲ့မဆောင်ရွက်နိုင်သေးကြောင်းပြောပါတယ်။ကချင်ပြည်နယ်က The 74 Media သတင်းဌာနကတော့ချီပွေမြို့နယ်ပန်ဝါမှာဒီလ4ရက်နေ့မနက်ပိုင်းကမြေရှားတပ်ထုတူးဖော်တဲ့လုပ်ငန်းခွင်မှာမြေပြိုလာကြောင်း လူ20ကျော်သေဆုံးကြောင်းရုပ်အလောင်းတွေကိုမဖော်ယူနိုင်သေးတာကြောင့်စီးရင်အတိအကျမသိရသေးကြောင်းသတင်းဖော်ပြထားပါတယ်။မေလ29ရက်နေ့ကလည်းချီဝေမြို့နယ်ပန်ဝါမှာမိုးသီးထန်ပြီးမြေပြိုလာကြောင်းမြေရှားသတ္ထုလုပ်ကွက်ကလူငယ်တယောက်သေဆုံးခဲ့ရပါတယ်။မေလကုန်ပိုင်းကတော့ချီဝေမြို့နယ်တောင်ကြားချောင်းရီကြီးတာကြောင်းနေရင်အချို့မျောပါပြီးတော့အမျိုးသမီးတဦးသေဆုံးခဲ့ရတယ်လို့စစ်ဆောင်စခန်းကအိမ်တော်စု400ကျော်ဟာတောက်သုံးရင်နဲ့ရိခါအခက်ခဲတွေတွေ့ကြုံနေရပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအကြောင်းသတင်းကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ AA စစ်ဦးစီးချုပ်နဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့တီးတန့်ဆက်သွယ်မေးမြန်းခန်းဒုတိယပိုင်းကိုတင်ဆက်ပေးကြပါမယ်။ပြည်တော်စုကိုတစုတစ်ဖွဲ့ကနေလဝက်ကြီးအုတ်တာမျိုးမဟုတ်ဘဲနဲ့ coming together အတူတကွာပူးပေါင်းတာမျိုးကိုလိုလားပြီးတော့ရခိုင်ကို confederate အဆင့်ထက်မနေနာကိုမျှော်မှန်းထားပါတယ်လို့ AA အာရခတက်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောလိုက်ပါတယ် AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ VOA မြန်မာပိုင်းအစီအစဉ်က editor ကိုသားညူတို့ဆက်သွယ်မေးမြန်းထားတဲ့တီးတန့်ဆက်သွယ်မေးမြန်းခန်းဒုတိယပိုင်းကိုရှုစားနာဆင်ပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်အကြောင်းအရာတစ်ခုမေးချင်ပါတယ်အဓိကစီရင်မဟာမိတ်ကိစ္စပါ AA ကပြောမယ်ဆိုရင်ညီတော်မဟာမိတ်၃ဘွဲ့နဲ့မဟာမိတ်ရှိတယ်အဲ့တော့ AA ရဲ့မဟာမိတ်တခြားဆက်ဆံရေး NUG နဲ့ဆက်ဆံရေးချင်းဖွဲ့နဲ့ဆက်ဆံရေးမဟာမိတ်ဆက်ဆံရေးရောဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့အာရခတက်တော်အနေနဲ့ကတော့စတည်ဆောက်တာလဲမဟာမိတ်ကချင်းနေမြေမှာအနောက်အင်အားဟိုဖြန့်ကျက်ပြီးမှအကရင်အရင်တော့ဆိုရင် DKBA ဟောကိုစောဆက်အောင်လို့နဲ့လက်တွဲပြီးလုပ်ခုတဲ့ချမ်းမြောက်ပလောင်နေမြေကိုအစုံပါပဲကျွန်တော်တို့ကမဟာမိတ်ဆက်ဆံရေးတော်တော်များပါတယ်အခုနောက်ပိုင်းလဲဒီမြန်မာပြည်အလယ်ပိုင်းကတော်လှန်ရေးလုပ်တဲ့ညီငယ်တွေပေါ့သူတို့နဲ့လဲကျွန်တော်တို့ဟိုအပြုတ်သဘောဆောင်ပြီးညီကိုစိတ်တက်နဲ့တတ်နိုင်သမျှအရက်ပြီးပေးတာလည်းရှိပါတယ်ချင်းနဲ့လဲကျွန်တော်တို့ဟိုတော်တော်လေးအဲကောင်းတဲ့ဆက်ဆံရေးတည်ဆောက်ထားပါတယ်လက်တွေ့မြေပြင်မှာပူးပေါင်းဆောင်ရွက်မှုလဲအင်အားကောင်းပါတယ်နောက်ထပ်လဲဒီထက်ပိုကောင်းအောင်လှုပ်ဆောင်နိုင်ဖို့ကြိုးစားနေတာလည်းရှိတယ် NUG နဲ့လဲကျွန်တော်တို့ကဟို NUG ကိုမြန်မာနိုင်ငံရဲ့အရေးကြီးတဲ့ဟိုအရေးအကြီးဆုံးသောထဲကပေါ့ဒီ main actor တယောက်အနေနဲ့ကျွန်တော်တို့အမြဲတမ်းရှုမြင်သုံးသပ်ပါတယ်မျှော်လင့်ချက်လည်းထားတယ်ဒါကတပြည်လုံးအတိုင်းအတာနဲ့ပြောတာပေါ့တချို့သော NUG ရဲ့နှုတ်ခတ်တွေကိုတော့ကျွန်တော်တို့ဘဝင်မကြတာလည်းရှိပါတယ်အထူးသဖြင့်ရခိုင်အရေးတွေမှာသူကမဖြစ်မနေပြောရတယ်ဆိုတဲ့အတိုင်းအတာကိုကျွန်တော်တို့ကလက်ခံတယ်ဒါပေမဲ့တချို့ကိစ္စတွေကလူတာထက်မပို့ဖို့လေအဲကျွန်တော်တို့ကမျော်လင့်နေပေါ့ဒါကြောင့်လဲဒီတလောကပဲသူတို့ကိုရင်ရင်ကြီးကြီးနဲ့အဲဒီမေတ္တာရက်ခံတဲ့အကြောင်းကြားစာတစ်စုံလဲပို့ထားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒါကတော့ A ရဲ့နိုင်ငံရေး vision ပေါ့နိုင်ငံရေးရည်မှချက်အဲကျွန်တော်တို့သိထားပြောင်းဒီယက္ခိတလမ်းစဉ်ဒီ American တက်တော်အနေနဲ့ယက္ခိတလမ်းစဉ်သွားမယ်ဆိုတာရည်ဘူးအဖြစ်သိထားပါတယ်ခင်ဗျာအဲ့တော့ A ရဲ့ရည်မှချက်က Federal အနေနဲ့စဉ်းစားလား Confederation အနေနဲ့စဉ်းစားလားအနာဂတ် vision ကိုဒီအနေနဲ့ရခိုင်ပြည်ကိုဘယ်လိုစဉ်းစားထားပါလဲ
ကျွန်တော်တို့ကတော့ဒီရခိုင်လူမျိုးတွေရဲ့ဟိုဒီကပ္ပမြေပြင်ထက်မှာလူမှန်နေရာမှာဖြစ်ဖို့တော့အရေးကြီးဆုံးပဲအဲကျွန်တော်တို့မှာဆုံးရှုံးခဲ့ရတာတွေကိုကျွန်တော်တို့ကပြန်ပြီး reclaim လုပ်ရမယ်ပြီးမှဒီတမိုက်မှာစိုးရိမ်စရာတွေပေါ့ကျွန်တော်တို့ဒီကျွန်တော်တို့နေမြေတွေကိုပြီးမှဒီ identity တွေကိုဒီပြောင်းစိန်ဖော်ခံရတဲ့အနေအထားတွေလည်းအများကြီးကြုံတွေ့ခဲ့ရတယ်။ဒါဒီအတွေ့အကြုံတွေကြောင့်ပဲလေအဲကျွန်တော်တို့ရခိုင်မျိုးသားတွေကပို့ပြီးစီးယုံလာတယ်ပို့ပြီးကြိုးစားလာတယ်။အဲဒီချိန်မှာကျွန်တော်တို့မှာအင်အားအခြေခံတစုံတရာရှိလာတဲ့အပေါ်မှာမြန်မာနိုင်ငံမှာရှိတဲ့ဒီတိုင်းရင်းသားညီကိုတွေပေါ့ပမာပါဝင်အကုန်လုံးပေါ်မှာလည်းကျွန်တော်တို့ကဟိုအပြုတ်သဘောဆောင်တဲ့အဲမေတ္တာတရားတစ္ဆာတရားတွေနဲ့ကျွန်တော်တို့ဟိုဘာလို့အကောင်းဆုံး contribute လုပ်နိုင်လဲဆိုတာတွေကိုလုံးလို့ရှိနေပါတယ်အဲရခိုင်နယ်အနေနဲ့ကတော့ဒီ confederate အဆင့်ထက်မနှိမ့်တဲ့နိုင်ငံရေးအဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရည်ပြီးချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူးသူများစီကလည်းတောင်းနေမှာမဟုတ်ဘူးမရရအောင်ဟိုတိုက်ပင်းတိုက်မယ်ပြီးမှဟိုတိဆောက်တော့မယ်ပေါ့ဒါကိုတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြင်နဲ့အဲဒီသဘောထားကြီးကြီးနဲ့โอ้ตบอตู่จินจ่าเลยส่วนတော့ဒီစီလုံးညီညွတ်တဲ့ဒီအနာဂတ်တစ်ခုမှာအကုန်လုံးအတွက်အေးချမ်းပဲအဲပြီးရင်ဒီကျွန်တော်တို့ဒီမြန်မာပြည်ထောင်စုကိုဒီ coming together union ဖြစ်စေချင်တယ်ဒါအဲ့ holding together ဆိုပြီးမှတစုံတစ်ယောက်ကလက်ဝကြီးအုပ်ပြီး main floor လောက်ပါဒီဟာငါယူချင်ယူမယ်မပေးချင်မပေးဘူးဆိုတဲ့ဟာမျိုးမဟုတ်ပဲနဲ့အဲဒီလူမျိုးစုဥရအကုန်လုံး စီလုံးညင်ရတဲ့ဟိုပြည်ထောင်စုဖြစ်ဖို့တော့ကျွန်တော်တို့မှန်းထားတယ်အဲဒါကတော့ကျွန်တော်တို့မျှော်မှန်းချက်ပေါ့သို့တော်တခါတလေအဲဒီအနေထားတွေကိုကျွန်တော်တို့သုံးသပ်ဖို့လည်းလိုတယ်ငကိုမျှော်မှန်းချက်နဲ့အစီအစဉ်ဒါမဲ့လက်ရှိဖြစ်ပျက်နေတဲ့အနေထားအပြီးတော့ကိုဘလောက်လုံနိုင်မလဲဆိုတဲ့ဟာတွေကိုကျွန်တော်တို့စဉ်းစားပြီးမှစိတ်ရှည်ရှည်နဲ့ကျွန်တော်တို့ဟိုခွန်အားကိုစုဆောင်ရင်းအကောင်ဆုံးမျှော်လင့်ရင်းဆက်လက်လှုပ်ဆောင်မယ်ပြန်ဒီမြန်မာပြည်သူတွေအတွက်လည်းကျွန်တော်တို့လုံနိုင်တာတွေအကုန်လုံးကိုတော့ကြိုးစားလှုပ်ဆောင်ဖို့တန်ဋိဌာန်ချထားပါတယ်အ
ဲ့တော့လက်ရှိမြန်မာမျိုးတော်လိုင်းရင်းနဲ့ပတ်သက်လို့ဗိုလ်ချုပ်အမြင်လေးလည်းသိချင်ပါတယ်တစ်ဆက်တည်းမှာ
ကျွန်တော်တို့လည်းဟိုဒီဗမာပညာရေးစနစ်မြန်မာပညာရေးစနစ်ဒီမြန်မာပြည်ထဲမှာလည်းနေပြီးမှအညာဒေသတွေကိုလည်းကိုယ်ဒေသလို့ပါပဲအဲဒီဒေတာတွေကိုအေချမ်းဖို့တိုးတက်ဖို့လွန်မြောက်ဖို့ကျွန်တော်တို့တကယ်အဲစေမှန်ကန်သောစေတနာရှိပါတယ်အဲဒီမြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေကိုလည်းကျွန်တော်တို့တတ်နိုင်တာအကုန်လုံးကိုမျှဝေပြီးမှရည်တည်လျက်ရှိနေပါတယ်ဆိုတော့အာစောစောပြောခဲ့တဲ့အခြေခံမှုတွေပါပဲပြည်သူတွေကိုအပြစ်မဲ့ပြည်သူတွေကိုထိခိုက်မှုမရှိအောင်တော့ကျွန်တော်တို့လှုပ်ဖို့တော့လိုပါတယ်ဒီထဲမှာတော်လန်ရေးအစပိုင်းမှာဒီဒေါသတွေပောက်ကွဲပြီးမှအစိမ့်လောင်အမဲ့လောင်ဆုံရှုံမှုတွေအဲလိုမျိုးရှောင်ရှားဖို့နဲ့နောက်လှုပ်ဆောင်တဲ့အလုပ်တွေမှာလည်းပဲဒီအဓိကပေါ့ပြည်သူတွေကိုအကာအကွယ်ပေးပြီးမှတိုင်းပြည်အနာဂတ်ကိုတေချာထက်စင်စားပြီးဒီထက်ပိုစီးလုံးအောင်လှုပ်ဖို့တော့ကျွန်တော်တို့မှလိုအပ်နေတာတွေကိုမြင်မိပါတယ
်တကယ်တမ်းပြောရင်မြန်မာနိုင်ငံမှာရခိုင်နဲ့ချင်းဟာတော်တော်အစင်းရဲဆုံးကာလအကြာကြီးဖြတ်ခဲ့တာပါစင်းရဲဆုံးအခြေအနေမှာကျွန်တော်မှတ်မှတ်ရဗိုလ်ချုပ်ပြောခဲ့တဲ့စကားကျွန်တော်မှတ်ရပါတယ်တကယ်တမ်းဟိုဘာမှအပြစ်ခတ်မရှိဘဲနဲ့အချိန်ကာလတော့မှတော်တော်ဆင်းရဲခဲ့တာပေါ့နော်အခုဗိုလ်ချုပ်တို့တစ်ချိန်မှာရခိုင်ကိုပြန်ထိန်းနိုင်မယ်ဆိုရင်ရခိုင်နဲ့ပတ်သက်လို့ဖွံ့ဖြိုးရေးမျှော်မှန်းချက်ကဘယ်လိုရှိပါလဲ
ထိန်းချုပ်နိုင်ခဲ့ပြီဆိုရင်တချို့ပြည်သူတွေကတော့လွတ်မြောက်ရင်အေးချမ်းပြီးလွတ်မြောက်ရင်တိုးတက်ပြီလို့ထင်တာပေါ့ဒါမဲ့တကယ်လက်တွေ့မှာကလွတ်မြောက်ခြင်းဆိုတာကဒီငြိမ်းချမ်းမှုတွေတူတက်မှုတွေအတွက်လန်စာတော့ပွင့်တာမှန်တယ်လက်တွေ့စူးစမ်းမှုတွေအများကြီးလုပ်ဖို့လိုပါသေးတယ်အဲကျွန်တော်တို့မှာစိန်ခေါ်မှုတွေတော့အများကြီးရှိအောင်မယ်အဲမြေပြင်တွေကိုလွတ်မြောက်အောင်လုပ်ရင်တောင်မှဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအဲကျွန်တော်တို့ negotiate လုပ်စရာတွေအဲအများကြီးကြံပါသေးတယ်အဲပြီးတော့ကျွန်တော်တို့ရလာတဲ့ဟာတွေကိုဘယ်လိုမျှဝေကြမလဲပေါ့အဲအဲ့ဒါတွေလည်းရေရှည်အမြင်တွေနဲ့လုပ်ဖို့လိုပါသေးတယ်အခုတော်လည်းစစ်ပွဲတွေဆင်နွှဲတဲ့အချိန်မှာလည်းပဲလက်ရှိအချိန်တွေအရဆိုရင်စကားစရအနေထားတော်တော်လေးကိုဆုတ်ယုတ်လာပြီပေါ့အဲ့ဒီအချိန်မှာတော်လည်းဘက်ကလည်းလာမဲ့အခုဆိုရင်2024ငါးလပိုင်းကုန်တော့ပြီအဲဒီနောက်ပိုင်းကနေဆိုရင်တော်လည်းဘက်ကနေပို့ပြီးမှအားသာလာဖို့လာလာတယ်မြင်တာပေါ့ဒီအချိန်တွေမှာအရင်ထက်ပို့ပြီးစီလုံးဖို့လိုတယ်စီလုံးဖို့ဆိုတာလည်းဥဆောင်မှုမှာရည်ချင်းရှိဖို့လိုတာပေါ့မဟုတ်ရင်တဖက်ကကြတော်တဲ့အချိန်မှာတော်လည်းဖက်ကတော့အားကြီးလာတယ်ဒါပေမဲ့တယောက်တစ်ပေါက်နဲ့ဆိုရင်ပြည်သူတွေဖက်ကထိခိုက်မှုတွေပိုများနိုင်တယ်ကျွန်တော်အမြင်နဲ့ရည်တည်ချက်ကတော့ဒီကိုယ်ပြည်တွင်းပြဿနာကိုဖြေရှင်းတဲ့အချိန်မှာပြည်ပလုံးမှုကိုနည်းနိုင်သမျှနည်းအောင်ကျွန်တော်တို့ကတတိထားဖို့လိုတယ်တဖက်ဖက်ကိုတိုက်လိုက်ရင်ကာကွယ်မဲ့လူကိုနောက်တစ်ဖက်ကအားကိုးပြီးမှတန်တမာရေးစစ်ရေးစီရှင်တော့မယ်ဆိုရင်ကျွန်တော်တို့လိုချင်တဲ့ပုံစံမဖြစ်တော့ဘူး။ဒါကြောင့်ဒီကိစ္စတွေအပေါ်မှာဟိုထိန်းချုပ်မှုဟိုမှန်ကန်ဖို့လိုတယ်။ပြီးရင်ဒီကျွန်တော်တို့မြန်မာပြည်တွင်းမြန်မာပြည်အရေးကိုဆောင်ရွက်နေတဲ့ပုံကိုယ်တွေပေါ့တော်လန်ရေးတက်ဖြစ်ဖြစ်ပါဖက်ကဖြစ်ဖြစ်အဓိကတော့ဥပပြည်တွင်းနဲ့အမျိုးသားအကျိုးစီးပွားကိုတည်ဆောက်ရှိဖို့လိုပါတယ်။ကိုကတော်လန်ရေးရလိုမှုတစ်ခုနဲ့သို့မဟုတ်အမုန်းတရားတစ်ခုကြောင့်ကိုရဲ့လောဘတစ်ခုကြောင့်ပေါ့တိုင်းပြည်ရဲ့အကျိုးစီးပွားကိုဖျက်ဆီးတာမျိုးပြည်သူတွေထိခိုက်တာမျိုးကိုတော့မလုပ်မိဖို့အရန်အရေးကြီးပါတယ
်။ဟုတ်ကဲ့ပါဗိုလ်ချုပ်အခုလိုဖြစ်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဒါကတော့ AA စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကို VOE မြန်မာပိုင်းအစီအစဉ်ကအယ်ဒီတာကိုသားညုံကဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းအစီအစဉ်မှာရှင်။ကျမတို့ VOE ကနေထုတ်လင်းခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube Seminar လေးစာကတော့ youtube.com/voabamis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့ဂျွန်လ9ရက်ဗုဒ္ဓပူညချမ်းအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်းစစ်စင်ရေးအောင်ပွဲသတင်းတွေကြားခဲ့ရပြီးတဲ့နောက်မှာတော့အလားတူအောင်ပွဲသတင်းတွေထက်ဒေတာတွေနဲ့တော်လိုင်းရေးအင်အားစုကြားမှာသဘောထားကွဲလွဲတာတွေပြိပခသတင်းတွေကိုပို့ပြီးတော့မှကြဲကြဲလောင်လောင်ကြားလာနေရပါတယ်ဒီလိုမျိုးဖြစ်နေတဲ့ပြိပခတွေကစစ်ကောင်စီစန့်ကျင်ရေးကိုဘလောက်ထိခိုက်နိုင်ပါသလဲပြေလည်နိုင်မဲ့အလားအလာကိုဘလို့ရှိပါသလဲဆိုတာကိုဦးကျော်စန်းသားကိုမမျက်တစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်
မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါများစီ
နေဦးတော်လန်ကြီးကအရှင်ရက်သွားတယ်လို့ပြောလို့ရမလားဟိုတိုက်ပွဲအောင်နိုင်တယ်ဆိုတဲ့သတင်းတွေထက်တော်လန်ရင်အင်အားစုအချင်းချင်းပฏิပက္ခဖြစ်တဲ့သတင်းတွေပဲပို့ပြီးတော့ကြားနေရပါတယ
်ဒီစစ်ကောင်စီကိုဆန့်ကျင်တဲ့တော်လန်ကြီးဒဲမှာအရှင်အမြင့်ဆုံးတော်လန်ကြီးကာလဟာ2029ရှမ်းမြောက်စစ်စင်ရေးဖြစ်ပါတယ်ဆိုအဲ့စစ်စင်မှာအောင်မြင်မှုတွေသိရရှိခဲ့ပြီးတော့အဲ့စစ်စင်ရဲ့အလွန်ကာလမှာတော့နည်းနည်းနှေးသွားတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲတော်လှန်ရေးအောင်မြင်မှုတွေသိမ့်ပိုက်နိုင်မှုတွေနှေးတာနဲ့အမျှတစ်ဖက်ကလည်းပဲပฏิပက္ခတွေပေါ်လေဒေသတွင်းအချင်းချင်းပฏิပက္ခတွေကလည်းသတင်းကျေလာတယ်ဆိုတော့အဲ့သတင်းမှေးမိန်သွားတယ်ပေါ်လေဒီနေ့အဖြစ်ပြောရင်တိုက်ပွဲသတင်းက
အချိန်နှေးသွားတယ်တော့မဟုတ်ဘူးပေါ့
အရှင်တော့မနေဦးထင်ပါတယ်တိုက်ပွဲကတော့ဖြစ်နေရပါရဲ့ခိုင်ဘက်မှာဆိုလဲအဲ့ဟာနဲ့ဆက်တဲ့ဇက်တိုက်နေရသိနေတယ်ဂရန်နီမှာဆိုရင်လည်းပဲတိုက်ပွဲဖြစ်ပြီးတော့သိနေပါတယ် KIA ကချင်းလက်မြောက်ပိုင်းမှာသိနေရရှိပါတယ်ထို့အတူချင်းဘက်မှာလည်းဖြစ်နေဆိုတော့နိုင်ငံအနှံ့မှာတိုက်ပွဲတွေကတော့ဖြစ်နေတယ်သိနေရတော့ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကစီရေးအဖြစ်ပြောနေတာလဲကျွန်တော်တို့သတင်းသမားဆိုတော့သတင်းတွေကိုအခြေခံပြီးတော့ပြောရတာဖြစ်ပါတယ်အဲ့တော့တော်လှန်ရေးသတင်းတွေတိုက်ပွဲသတင်းတွေကနည်းနည်းမှိန်ပြီးတော့ပြည်ပခတ်သတင်းတွေများလာတယ်လို့ပဲပြောမှာဖြစ်ပါတယ်အဲ့တော့စစ်ကောင်စီကလည်းပဲရှမ်းမြောက်ပြည်ပခတ်မှာတရုတ်ကဂျာဝင်စစ်စပ်ပြလိုက်တော့တစ်ဖက်ကတိုင်းရင်းသားအင်အားစုတွေကသူတို့လိုအပ်တဲ့လူချင်းတွေကိုတစိမ့်ဒေသအဖြစ်ရရှိပြီးတော့ညင်သွားကြတဲ့အခါမှာစစ်ကောင်စီဟာကျန်တဲ့ဒေသတွေကိုလည်းပဲသူတို့ဇနစ်တကျပြန်လည်ခုခံဖို့ကြိုးပမ်းလာနိုင်တယ်ရှမ်းမြောက်မှာလို့အငိုင်းမိပြီးတော့အဖမ်းခံရတယ်မျိုးအကြခံရတာဆွန့်လိုက်တာသိမရှိတော့ဘူးပေါ့လေအဲ့ဒီသဘောမျိုးကြောင့်နည်းနည်းတိုက်ပွဲဟာရင်းဆိုင်မှုတွေအပြန်လှန်ရင်းဆိုင်မှုတွေရှိနေတယ်လို့ပဲသတင်းတွေအရပြောမှာဖြစ်ပါတယ်အဲ
့ဒီအချင်းချင်းပฏิပက္ခတွေကိုဟိုဘလူကင်တွေဖြည့်ရှင်းမှာမလဲအချိန်မီပြည်လဲမှုကိုရပါမလား
ဒီပฏิပက္ခတွေဟာတကယ်တော့စစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ပွဲမတိုင်ခင်တည်းကဖြစ်နေခဲ့တယ်ပေါ့လေဆိုတော့ဒီကိစ္စဟာငုံရှိုးနေပြီးတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာသူတို့ဘုံဤမှန်ရဖြစ်တဲ့စစ်ကောင်စီဖြုတ်ချရေးအတွက်သူတို့တိုက်နေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှန်ရကိုမျက်ခြေမပြတ်ဖို့အရေးကြီးတယ်ဆိုပြီးတော့နိုင်ငံသားသုံးသပ်သူတွေကလည်းရေးကြတယ်သို့တော်လည်းပဲတစ်ချိန်တည်းမှာအများအားသတိပေးတာကတော့ချင်းချင်းပฏิပက္ခတွေပေါ့လေသူကဒါကိုသူတို့ကဒါ sub national conflict တွေပေါ့လေအဲ့မှာလူမျိုးစုပฏิပက္ခတွေနေနေပေါ့ခွန်းဒါတွေကိုစိတ်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုတယ်ဆိုပြီးထောက်ပြကြတာလည်းရှိပါတယ
်ဒီရခိုင်ဘက်ကအခြေအနေရပါတော့
အဲ့ဒီဒါရင်းမှာဖြစ်နေတဲ့ပฏิပက္ခတွေတဲ့မှာရခိုင်မှာဖြစ်လာတဲ့ပြဿနာအဆိုးဆုံးနဲ့အကျယ်လောင်ဆုံးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီပฏิပက္ခမှာနိုင်ငံတကာပုံမူအာယုံစုဆိုင်မှုရှိတယ်။တချိန်တုန်းကဒီကိစ္စဟာ ICJ ထိရောက်ခဲ့တယ်။ကမ္ဘာကနေပြီးတော့အာယုံစုဆိုင်ခဲ့တဲ့အမှုကြီးဖြစ်ခဲ့တယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့သိပြီးတော့အကဲဆက်တယ်ပါ very sensitive တရားတစ်ခုဖြစ်လိုက်တာနဲ့ဦးနဲ့ထားပြီးပြောကြတာရှိပါတယ်။ဒါပေမဲ့ကင်ရိုဗီဝေကအဲဒါကိုသားညူအချမ်းနေရတယ်မိထားတဲ့အထက်မှာအေးအေးအေးခေါင်းဆောင်ဘုရုထွန်မြတ်နိုင်ငံပြောတာကြားပါရဲသူတို့ကအတတ်နဲ့ဆုံးထင်းပြီးတော့သူတို့လုပ်တယ်သူတို့ရက်ဒီကဘယ်လုပ်တယ်ဆိုတော့သူတို့ပြောတဲ့အတိုင်းဆိုရင်တော့သူတို့ဟာအတတ်နိုင်ဆုံးဒီကိစ္စကိုပြည်လဲအောင်လုပ်မယ်နောက်သူပြောတဲ့အထက်မှာကျွန်တော်တို့ခုစီထားမိတယ်ဒီခိုင်ပြည်နယ်မှာမွတ်စလင်ဘာသာဝင်တွေနေတာဟာဘုရားမောင်တော်မှာများပေမဲ့မြောက်ဦးတို့ကြောက်တော်တို့တခြားမျိုးနယ်တွေပေါ့လေအမင်းများတို့နောက်ဆန်တွဲအများကြီးပါပဲကြောက်ဖြူပြန်ပြအဲ့ဘက်မှာလည်းရှိပါတယ်သူတို့တွေသားမှာအဲ့လိုမဖြစ်ဖြစ်နေဘူးသီတောင်မောင်တော်မှာသာများများရှိရဲဆိုတော့လည်းပဲဒါလည်းစဉ်းစားစရာပေါ့လေအဲ့ဒီဒေသလူတွေမှာဘာများအထွေထူးမြောင်မှန်းချက်ရှိနေလို့ဒီလိုဖြစ်နေရတာလဲကျန်တဲ့ဘက်မှာတော့ဒီလိုမဖြစ်ခဲ့ပါလားဆိုပြီးတော့စဉ်းစားစရာလည်းဖြစ်ပါတယ် တချို့အထောက်ထားတွေကတော့သဘောထားတင်းမာတဲ့လူတွေလည်းရှိတယ်သူတို့ကဒီအခြေအနေမှာသူတို့လူချင်းတဲ့ဆန္ဒပြည်မြောက်အောင်မြင်လိမ့်မယ်စစ်ကောင်စီနဲ့ပူးပေါင်းရင်အဆင်ပြေမလားလို့ထင်တဲ့လူတွေရှိတယ်အဲ့ဒါကြောင့်အဲ့ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်းညာဒုက္ခတဲ့စခန်းတွေမှာတော့မှသူတို့တပ်သားတွေစုနေရတာတွေစုဆောင်နေရတာတွေရှိတယ်ဆိုတာပဲသတင်းတွေမှာလည်းကြားနေရပါတယ်ဆိုတော့နှစ်ဖက်လုံးအနေနဲ့ဒီဟာကိုငါတို့ရဲ့အဓိကယဉ်မှန်းချက်ကဘာလဲနေရင်ညာနေထိုင်ဖို့အတွက်ဘာလဲဆိုတော့ထက်စဉ်းစားပြီးတော့နားလည်မှုယူကြမယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။နှုတ်ပေါ်ရင်တော့တကယ်တည်းဟာတကြီးကြီးနော်ဖြစ်နေမှာပဲ။ဆမ်းမြောက်မှာတရုတ်ကဝင်ရောက်စစ်စပ်ပြင်ထန်ခဲ့ပြီမဲ့တရုတ်ဟာလောလောဆယ်မှာရခိုင်အရေးမှာသူကဝင်ပြီးတော့ပြောချင်တဲ့ပုံစံမရှိဘူးသူယူဆရပါတယ်။ဆိုတော့ဒါဟာတချို့ကလည်းသုံးသပ်တယ်တချို့ဆိုဘတ်တလစ်နာရေးထားတချင်းချင်းမှာတော့တရုတ်ကဝင်ပြီးတော့ပြောတော့မှာပဲ၊ကင်တော့မှာပဲဆိုတော့အဲ့ဒါကိုအခြေခံပြီးတချို့ကသုံးသပ်တယ်အေးအနေနဲ့အဲ့လိုမတိုင်ခင်အင်အားကိုသုံးပြီးတော့ရထိုင်တယ်မြအစင်းထားနိုင်ဖို့ကြိုးပမ်းလိုက်မယ်ပေါ့လေအဲ့လိုပြောကြပါတယ်သူတို့အပေါ်စီးရနေပြီဆိုရင်တော့တရုတ်ဝင်လာရင်လည်းပဲသူတို့ပြန်လျှော့ပေးမယ်လာလာတော့မမြင်ပါဘူးဆမ်းမြောက်မှလည်းပဲဒိုင်းသားအင်အားစုတွေကစစ်ရှင်သားရလိုက်တာဖြစ်တဲ့သူတို့စိတ်ပိတ်ထားတဲ့နယ်မြေကိုပြန်လွတ်ပေးတယ်လို့တော့မကြားရပါဘူးခင်ဗျာ
နောက်တစ်ခုကဒီနိုင်ငံတကာအခင်းချင်းမှာပါစစ်ကောင်စီနဲ့တစ်ဖက်ကဟိုအတိုက်ခံဆန့်ကျင်ဘက်အင်အားစုတွေနဲ့ပေါ့ဘို့သူတို့ရဲ့အလားအလာဘယ်ဟာအရေးတာနေရလို့ပြောနိုင်မလဲ
စစ်ကောင်စီကတော့နိုင်ငံတကာကရှုတ်ချတဲ့အင်အားအစံကတော့ပိုကျလောင်တာပေါ့ဒါပေမဲ့နိုင်ငံတကာရှုတ်ချတဲ့အထက်မှာအစံဘလောက်ပဲကျလောင်ကျလောင်သူတို့အဓိကလွတ်တဲ့လက်နက်အင်အားထောက်ပံ့နေတာရုရှားနောက်ပြီးတော့တရုတ်ကသိပ်ပြီးတော့ပေါ်ပေါ်ထင်ထင်မဟုတ်တော့လဲပဲသူလည်းပေးနေတာပဲဒီရဲ့ policy ကတော့နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်သူ့မူဝါဒကစိတ်အရေးကြီးပါတယ်မြန်မာနိုင်ငံမှာတရုတ်ရဲ့ interest ကစိတ်ကြီးမားတယ်ပေါ့လေစီးပွားရေးကနောက်ပြီးမဟာဗျူဟာအိန္ဒိယပုဒ်ရထပ်ပေါက်တော့စိတ်အရေးကြီးတဲ့ကိစ္စဆိုတော့တရုတ်ကဘယ်လိုနည်းနဲ့မှအဲဒီမြန်မာနိုင်ငံမှာအပေါ်စီးရနိုင်မှုလက်လွတ်ပေးမှာမဟုတ်ပါဘူးဆိုတော့အာဆီယံအင်းနဲ့ကလည်းပဲဒီဟာကိုကြော်လွှားပြီးတော့လုပ်နိုင်တဲ့လားလားအခုအချိန်ထိမတွေ့ရပါဘူးဆိုတော့နောက်တစ်ခုထူးခြားတာကနိုင်ငံတကာမှာအခုဂျူလီဘစ်ရှော့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဟောင်းကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားခန့်ထားတယ်။သူလုံးမဲ့လုပ်ငန်းကလည်းစိတ်ကြည့်ကြပါရဲ့။သူကဟိုတုန်းက track 1 dialogue ကိုခေါ်တဲ့စစ်ကောင်စီအကြီးကြီးနဲ့အဲ့လိုသွားတွေ့ရတာဘယ်လို့မှမအောင်မြင်ဘူး။စစ်ကောင်စီကအင်အားစိတ်ကျဆင်းနေလို့သုံးသပ်ကြတယ်နိုင်ငံတကာစီးရေးကြောင့်ညီတွေကလည်းပဲ။ဆိုတော့ဒီလိုကျဆင်းတဲ့အချိန်မှာစစ်စပ်ဖို့အကောင်းဆုံးအချိန်ပဲ။အချိန်ပန်ပဲတကယ်တော့ right time ပဲဒီဟာက။ဒါမဲ့ဒီအချိန်မှတော့အဲ့လိုလုခဲလို့မရဘူးဆိုတော့သူဟာ track 1 နဲ့သွားတော့မရဘူးအဲ့ non state holders တွေအများကြီးပေါ့လေ state holders တွေအဲ့ဒီလူတွေအစွမ်းမဟုတ်တဲ့ state holders တွေပေါ့လေဒီအကျုံဝင်တဲ့လူတွေနဲ့အများကြီးအခြေခံအစပြီးညှိနှိုင်းရမယ်အဲ့ဒီဟာညှိနှိုင်းရမယ်ဆိုပြီးတော့အဲ့ဒီသူကပြောခဲ့တဲ့ data တွင်မှာအချင်းချင်းဖြစ်နေပြိပခါအတွက်လည်းပဲသူကညှိနှိုင်းရသူရဲ့တာဝန်သူရဲ့တာဝန်ဖြစ်ပါတယ်နောက်ပြီးတော့သူအဓိကထားပြီးလုတ်လာတဲ့ကိစ္စကတော့စာနာမှုအထောက်ပံ့တွေပြဖို့ကိစ္စဆိုတာဖြစ်ပါတယ်ဆိုတော့ဘယ်လောက်ထိလုတ်နိုင်မလဲဆိုတာနိုင်ငံကစောင့်ကြည့်နေတယ်စောင့်ကြည့်နေပေမဲ့သံသရာနဲ့သာစောင့်ကြည့်နေရတာဖြစ်ပါတယ်လက်တွေ့ဖြစ်လာလိမ့်မယ်လို့တော့အတက်သေးရောပြွန်လင်းတာသိမကြရပါဘူးများစင
်ဟုတ်ပါတယ်ဒီတိုက်ပွဲတွေကပြည်တွင်းမှာဟိုအချိန်ကြာလာတာနဲ့အမျှပေါ့ပြည်သူလူထုရဲ့ဆင်းရဲဒုက္ခကလည်းပိုပြီးတော့ကြီးလာပါတယ်အဲ့တော့ဒီခြေနေတွေကနေပြီးတော့တက်တာရရဖို့ရှိပါမလား
အဲ့ဒါဆိုရင်ကြာအကောင်းဆုံးစိတ်ညစ်စရာအကောင်းဆုံးမှာပဲစစ်ပွဲဆိုတာမြန်မြန်ပြီးသွားရင်အကောင်းဆုံးပေါ့လေစစ်ပွဲကြာရှည်လာရင်လူတွေဟာတိတ်ပြီးတော့ဆင်းဒုက္ခရောက်ပါတယ်အခုကိုလက်တွေ့ပါပဲအိမ်မှာလူတွေဟာဥမဲအိမ်မဲဖြစ်တာအများကြီးပါပဲပြောလို့ကိုမကုန်ပါဘူးအင်မတန်ကြီးကွဲဝန်းနေကြကောင်းတဲ့ဖြစ်ရတယ်ပါပဲဒီဟာကိုတိုင်းရင်းသားအင်အားစုတွေပေါ့လေအတိကအဖြစ်ဖြစ်နေတိုင်းရင်းသားအင်အားစုကိုပြောမယ်တိုင်းရင်းသားအင်အားစုဟာလွတ်လပ်ရေးရပြီကြတဲ့လူတို့သူတို့ရဲ့မကျေနပ်မှုတွေနဲ့တိုက်လာကြဆိုသူတို့ဒေတာတချို့ကသုံးတယ်အဲ့ဒါကိုသူတို့ကတော့ People's War အဲမာတင်စမစ်ဒီကရဆောင်မသူကအဲ့လိုသုံးသပ်တယ်သူကဂရန်တို့ဘာလို့မှတပ်ပြီးသူတွေကိုထိုက်ရဟိုဘက်မှာပါနေတယ်သူတို့နဲ့သူတို့ကိုပဲတတ်တတ်လို့ထင်ပြီးတော့အဲ့လိုနေနေကြတာဆိုသူတို့စီသူတို့ဒေတာခံနေသူတို့အကြောင်းမဲ့မဆက်ဘူးမဖြစ်ဘူးစစ်ကောင်စီမှာဒီသဘောထားမရှိဘူးဆိုတာတွေ့ရပါတယ်တလောတုန်းကပဲသူတို့ကစစ်တွေနားမှာပါလေပြန်ပြူရွာလာ
။ညအ
ဲ့မှာဆိုရင်အများကြီးသပ်လိုက်တယ်။ဆိုတော့အဲ့စစ်တပ်ရဲ့သဘောထားထဲမှာပြည်သူရဲ့လို့သူတို့မမြင်ဘူး။သူတို့လည်းပဲစောစောကပြောလို့ဒီလူတွေအားလုံးဟာဟိုဘက်ကသူတို့အခေါ်ပေါ့လေစပုံတွေနဲ့ပေါင်းပြီးတော့ပန်တဲ့လူတွေလောက်သာလောက်ဆိုပြီးတော့မခွဲမခြားပြစ်နေရတယ်။ဆိုတော့အဲ့စိတ်ပြီးတော့ ဆိုရတဲ့အချိန်နဲ့လူတွေဒုက္ခတဲ့အချိန်နဲ့ပူပြီးဆိုဒုက္ခရောက်ပူဆူလာတယ်။နောက်ပြီးစာနာမှုအထောက်ပံ့လည်းပဲအဲ့ဒီစိတ်ကောင်းစင်းဖြတ်ပြီးတော့ကဲခင်ဗျားတို့နဲ့လောက်ကြအောင်ဆိုပြောလို့ဘယ်လိုမှမဖြစ်နိုင်ဘူးသူတို့ကဒီဟာကစပုံနေတဲ့ရောက်သွားရင်သူတို့အတွက်ရိတ်ခတ်ဖြစ်သွားမယ်သူတို့ဖြတ်လေးဖြတ်လေးသူတို့ကလုံးဖြတ်မှာပဲအဆက်သွယ်ဖြတ်တယ်ပါညာရိတ်ခတ်လည်းဖြတ်တယ်သတ်သဖြင့်လုတ်နေတဲ့ဆိုတော့ဒါဆက်လက်ပြီးတော့တိုက်ပွဲဖြစ်နေရင်ဒီဟာရှိနေဦးမှာပါပဲ။တိုင်းသားအင်အားစုတွေနဲ့ညှိပြီးတော့အဲဒီစောစောကပြောခဲ့တဲ့အစိုးရမဟုတ်တဲ့အင်အားစုတွေနဲ့ညှိပြီးတော့စာနာမှုအထောက်ပံ့တွေအမှန်တကယ်ရောက်ရှိနိုင်ဖို့အတွက်ဒီကုလသမဂ္ဂအပါအဝင်အာဆီယံတို့ကလည်းအဓိကထားပြီးဒါကိုကြိုးစားနေရပါတယ်။ဒီလိုအင်ဒီဂျင်းနိုင်ငံတွေဆိုလည်းပဲဒုက္ခသည်တွေကိုပူပြီးလက်ခံဖို့အထူးသဖြင့်ထိုင်းပေါ့လေ။ထိုင်းမှာဆိုရင်ထိုင်းနိုင်ငံရဲ့ Bangkok Post သတင်းစာရဲ့ Editor အပေါ်မှာကိုထည့်ပြီးရေးထားပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာချွတ်ထုံကျနေတယ်ဒါပေမဲ့မဲဆောက်စီးပွားရေးစိတ်တက်နေအဲ့ဒါဟာဗမာဒုက္ခသည်တွေရဲ့ကျေးဇူးကြောင့်နဲ့ခင်ဗျားတို့မမေ့သင့်ဘူးတဲ့သူတို့ကိုများများလက်ခံသူတို့ကိုထိုက်တန်တဲ့အလုပ်တွေလုပ်ခွင့်ပေးဆိုပြောနေရပါတယ်ဆိုတော့ဒီလိုဖြည့်ဆင်းပေးတာတော့ပဲတသက်ရနိုင်မှာပါဆိုတော့ဒီပဋိပက္ခတစ်ခုလုံးခြုံငင်းပြီးသွားမှပဲဒုက္ခသည်ပြဿနာလည်းပဲလုံးဝအဆုံးသတ်ပြီးတော့မှပြန်လဲထူထောင်ရေးကြီးကြပ်လုပ်လာရပါလိမ့်မယ်အဲ့ခါမှပဲပြည်သူတွေဘဝပုံမှန်ရောက်မယ်လို့ပြောမှာဖြစ်ပါလိမ့်မယ်ဆရာ
ဒါပေမဲ့အခုအချိန်နေမှာဒီနိုင်ငံတကာပိတ်ဆို့တန်ခတ်အရေးယူတာတွေကပြည်သူတွေမှာပဲအထိနာနေရပါလားဒီနိုင်ငံရေးစီးပွားရေးပြန်ပြီးတော့ကောင်းလာဖို့အတွက်ကအဖြေရောရှိပါမလား
အာနိုင်ငံတကာဖိအားပေးမှုဟာပြည်သူတွေကိုထိခိုက်နစ်နာစေတယ်ဆိုတဲ့အယူဆရှိပါတယ်တချို့ဆိုလို့ရှိရင်ပြည်မထဏဆင်ညင်ရတဲ့ anti sanction policy sanction ကိုလုံးဝဆင်ညင်တယ်ဝချာဂျီစတိုင်းဘတ်ဆိုရင်လုံးဝဆင်းနေတယ်ငါ sanction ဟာပြည်သူသားနစ်နာတယ်ဘယ်လိုမှမဖြစ်စေဘူးဒါပေမဲ့အခုနောက်ပိုင်းမှာသူတော့ targeted sanction ပြစ်မှတ်ထားပြီးတော့ရွေးပြီးတော့အာ sanction လုပ်ကြတယ်ဒါပေမဲ့အရေးကြီးတဲ့ဟာကသူတို့နိုင်ငံတွေရဲ့အကျိုးစီးပွားနဲ့ပါဝင်ပတ်သက်နေတယ်ပထမအပြင်ထိုင်းတို့ဘာလို့ဒုက္ခသည်ကိုလက်ခံတယ်ဒါပေမဲ့သူတို့က sanction ကိုမပြောဘူးတရုတ်ကလည်းမလုပ်ဘူးနောက်ပြီးထိုင်းတို့ဘာလို့ဆိုသူတို့ရေးနန်းနေကိစ္စနဲ့ပတ်သက်ပြီးတော့ဗမာပြည်နဲ့တဘောဝဒံကွင်းနဲ့ရေးနန်းအယောင်ဝယ်ရှိနေတဲ့ကိစ္စရှိတယ်အဲ့အိန္ဒိယလည်းလူဖို့မကြိုးစားဘူးထို့တူနိုင်ငံကြီးတချို့ကလည်းပဲဟိုစစ်ကောင်စီကဆင်းလင်းမြန်နဲ့ဘုံကျဲတယ်ဆိုတော့လင်းမြန်လောင်စာစီမရဘူးဆိုရင်လေရင်အတွက်သုံးတဲ့စီမရဘူးဆိုရင်မတန်းနိုင်ဘူးနေမယ်လို့လွယ်လွယ်တွက်ကြတယ်ဒါပေမဲ့ပေးမယ်လို့ရှိနေတာပဲအမေရိကန်တို့တခြားလူတွေမပေးရင်ရုရှားပေးမှာပဲတရုတ်ပေးမှာပဲစသဖြင့်သူကပေးမယ်လူတွေကအဆင်သင့်ရှိနေတော့ဆန်ရှင်ဟာအကုန်လုံးတကဘာလုံးကတညီတညွတ်ထဲမလုပ်ဘူးဆိုရင်တော့ကျေပောက်စီနေမှာပေါ့အဲ့ဒီကဝင်နေမှာပါပဲဆိုတော့ပြည်သူကိုထိခိုက်တင်လာစေတဲ့ sanction ဆိုတာမှန်ပါတယ်အဲ့ဒီနေဆက်ခက်ခဲကြောင်ကုံသွေးရတာအတားအဆီးဖြစ်တယ် sanction ကြောင့်လည်းပဲငွေကြေးဖောက်ပွားမှုဖြစ်ရတယ်ဆိုတာဘန်တွေပိတ်တာမှန်ပါတယ်အဲ့ဒါလည်းပဲတစိတ္တသာအဖြစ်သို့တော်လည်းပဲ sanction ဒီမထျောက်တာကတော့အဓိကအဖြစ်သူတို့စီမှာတညီတညွန့်ထဲနိုင်ငံတကာစပေါင်းပြီးချနိုင်တဲ့ sanction မျိုးမဟုတ်ပါဘူးလည်းနဲ့ပိတ်ဆို့မှုတော့မှပိတ်လို့မရတာဆိုတော့ဒီကအဲ့ခက်ခဲရှိတာ
โอเคပါဦးကျော်စမရှင်ကျေးဇူးတင်ပါတယ
်ဦးကျော်စန္ဒာကိုမင်းမြတ်ဇင်အောင်ကမေးမြန်းဆွေးနွေးထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ generation Z ကိုအလှည့်ပေးကြပါတယ်မြန်မာလူငယ်တွေအတွက်အမေရိကန်ဆိုရာကစီစဉ်ပေးတဲ့ Ugrad ကျောင်းသားဖလှယ်ရေးအစီအစဉ်ကိုရက်ဆိုင်လိုက်ပါတယ်ဒီလိုရက်ဆိုင်လိုက်တာကတော့ရက်ရွာလူမှုပတ်ဝန်းကျင်အကျိုးပြုရေးလှုပ်ရှားနေတဲ့လူငယ်တွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်လို့ Ugrad ကျောင်းသားဟောင်းကိုပြည့်သူခါကပြောပါတယ်ဒီ exchange program ကမြန်မာကျောင်းသားတွေအတွက်ဘလောက်များအကျိုးရှိခဲ့ပါသလဲ generation Z ပြည်သက်အတွက်မက်ခင်လီစကားပြောထားပါတယ
် Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့ USA ကပေးတဲ့အစီအစဉ်လေးတစ်ခုဖြစ်တဲ့ Ugrad ဆိုတဲ့အစီအစဉ်လေးမြန်မာနိုင်ငံမှာရက်ဆိုင်လိုက်တာနဲ့ပတ်သက်ပြီးတော့အဲ့ဒီအစီအစဉ်ရဲ့ကျောင်းသားဟောင်းတစ်ယောက်နဲ့စကားပြောထားတယ်
လာပါကျွန်တော်နာမည်ကပြည်သူခါလို့ခေါ်ပါတယ်2023ခုနှစ်မှာ Global Ugrad Exchange Program in US မှာ semester တစ်ခုစာသွားပညာသင်ပေးပါတယ်ယခုလက်ရှိမှာတော့ freelance english teacher တယောက်ဖြစ်လောက်ကိုင်းနေရရှိပြီးတော့သူငယ်ရပညာရေးဆိုင်ကူညီပံ့ပိုးမှုပြုလုပ်ပြီးနေပါတယ
် Exchange program ဆိုတာကဘယ်လိုမျိုးလဲဘယ်အဖွဲ့အစည်းတွေကပေးလေးရှိလဲ
Exchange program လို့ပြောလိုက်တာနဲ့ကျွန်တော် study and cultural exchange ကိုအဓိကပြောလို့ရရပါတော့ကိုယ့်ရဲ့ပညာရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုယ့်ရဲ့ leadership skills ဖွံ့ဖြိုးတိုးတက်မှုတွေပေါ့နော်ပြီးရင်နောက်တစ်ပတ်ကျတော့ကိုယ့်ရဲ့ကိုယ်နိုင်ငံရဲ့ခြေမှုကိုအခြားနိုင်ငံသူတို့မျှဝေခွင့်ရမယ်။မတူညီတဲ့နိုင်ငံတွေကတငယ်ချင်းတွေရဲ့ခြေမှုကိုလည်းလေ့လာခွင့်ရမယ်ပေါ့နော်။ဒါအပြင် networking skills တွေ communication skill တွေကိုလည်းပို့ပြီးတော့တိုးတက်စေရပေါ့နော်။ဆိုတော့ကျွန်တော်တို့ဒီ exchange program တွေကိုအထူးသဖြင့်တော့ဒီ US ကပေးတဲ့ဒီ exchange program တွေကိုရှာမယ်ဆိုတော့အဓိကတတိကဝတ်တစ်ခု ရှိရပါတော့အဓိကတော့ကို program ပြီးသွားရင်ကိုယ့်ရဲ့နိုင်ငံကိုပြန်လာပြီးတော့ကိုယ့်နိုင်ငံကိုပြန်လဲအကျိုးပြုဖို့လိုရပါတော့အဲ့ဒါကြောင့်မို့လို့ဒီ US ဘက်ကဒီ scholarship opportunity ပေးနေတာဖြစ်ပါတယ
်ဒီအပိုင်းတွင်းမှာပဲ UGRAD program လေးကနေပြီးတော့မြန်မာကျောင်းသားတွေကိုခေါ်ယူတာရပ်ဆိုင်းသွားတယ်ဆိုတော့အဲ့ဒီရဲ့အကျိုးဆက်ကမြန်မာကျောင်းသားတွေပေါ်မှာဘယ်လိုမျိုးရှိနေလဲ
ဒီ UGRAD program မြန်မာလူငယ်ကိုဆက်ပြီးတော့မခေါ်ယူတော့ပေါ့မခေါ်ယူတော့ဆိုရင်တည်င်းကြားလိုက်တဲ့အချိန်မှာတော်တော်လေးကို shock ဖြစ်ပြီးတော့စိတ်ထိခိုက်ရတယ်ပေါ့နော်ပြီးရင်အဓိကတော့မြန်မာလူငယ်တွေကတကယ်ဟိုနှမျောမိရေပေါ့နော်ဘာလို့ဆိုတော့ဒီ program ဆိုရင် fully funded scholarship ဖြစ်တယ် semester တစ်ခုစာပညာသင်လို့ရတဲ့ program တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်ဒီ US exchange program တွေမှာဆိုရင်ဒီ program ကလေးလတီတီပေါ့နော်undergraduate တွေပြီးရတဲ့မှာလာကြဆုံး program တစ်ခုဖြစ်တယ်ဒါကြောင့်မလို့ဒီအခွင့်အရေးမရှိရောအတွက်ကြောင့်မလို့ဒီနိုင်ငံသားကိုဒီ US ကိုအထူးသဖြင့်ပေါ့နော်ပညာသင်သွားရပြီးကိုယ့်ရဲ့ community ကိုပြန်လဲအကျိုးပြုချင်တဲ့လူငယ်တွေအတွက်တော်တော်လေးကိုထိခိုက်နေတာမျိုးရှိရပါတော့ဆိုတော့အဓိကဒီ program ကဘာလို့မြန်မာလူငယ်ရဆက်ပြီးမပေးရလဲဆိုတော့အကြောင်းရှိရပါတော့အဓိကအကြောင်းကတော့ကျွန်တော် commitment ပေးထားတဲ့အတိုင်းမြန်မာနိုင်ငံကိုပြန်လာတဲ့ဒီ UGRAD ကျောင်းသားအများစုကြောင့်ပေါ့နော်ဒီ program ရဆိုင်လိုက်တာဖြစ်တယ်အဲဒီနေရာမှာတခုပြောပြချင်တာကတော့ပြန်လာတဲ့ကျောင်းသားတွေလည်းအများကြီးရှိပါတယ်ကျွန်တော်ဆိုရင်လည်းဒါပြန်လာပြီးရဲ့နောက်ပိုင်းမှာ in-person community project တွေ online ကနေပြောလဲ webinar အများကြီးလုပ်ပေးပါတော့ကိုလီကြီးဆိုတာပဲတခြားတော့ alumni တွေလည်းအများကြီးရှိရပါတော့
နောက်ထပ်ရောဘလို့ exchange program မျိုးစားတွေကိုရှောက်လို့ရသည်လေ
တခြားတော့ US ကပေးရဲ့ exchange program တွေကိုရှောက်လို့ရတယ်ဆိုတော့ကျွန်တော် US exchange program တွေမှာဆိုရင် YCD ဆိုတဲ့ program ရှိရဲ့ဒီ program ဆိုရင်လူငယ်တွေအတွက်ပေါ့လူငယ်တွေအတွက်ဆိုရင်အသက်16နှစ်ကနေ25နှစ်အတွင်းတစ်ခုရှိရဲ့ပြီး professional address ဆိုရင်ကျွန်တော်25နှစ်ကနေ35နှစ်အတွင်းလည်းရှိရဲ့ပေါ့နော်ပြီးရင်တခြားသော MYLB SEAYLB ပေါ့နော် MYLB ကမြန်မာ Youth Leadership Program SEAYLB က South Asian Youth Leadership Program ပေါ့နော်ဆိုတော့အဲ့ program တွေကျွန်တော်ရှိပါတယ်ဆိုတော့ဒါအပြင်ကျွန်တော်တို့ဒီ US ဘက်ကမဟုတ်ပေမဲ့လည်းအခြားသော organization တွေကပေးရဲ့ဒီ scholarship တွေရှိရပါတော့ဆိုတော့ဥပမာအဖြစ် Japan တွရက်တို့ exchange program ဆိုတော့ Genesis ဆိုတဲ့ exchange program မျိုးရှိရဲ့ဒါအပြင်ကျွန်တော်တို့ undergraduate full scholarship ပေးရဲ့အဖွဲ့အစည်းလည်းအများကြီးရှိပါတော့ဥပမာအဖြစ်ကျွန်တော်တို့ Children scholarship ဆိုရင်လူငယ်ကိုထိုင်းနိုင်ငံမှာဒီနှစ်တာပညာတော်သင်အတွားရောက်ဖို့ပေးရတဲ့ fully funded scholarship တခုဖြစ်တယ်နောက်ခု prospect ပါမှာဆိုရယ် scholarship လည်းရှိပါတယ်အဲ့နောက်ထပ်ကျွန်တော် US ကပေးတဲ့ diversity and inclusion scholarship ဆိုတဲ့ program တွေရှိပါတော့ဆိုတော့ကျွန်တော်အခုပြောလိုက်တဲ့ဒီ scholarship နာမည်လေးကိုဒီ Google တို့မဟုတ် Facebook မှာလွယ်လင်းတကူရှာဖွေပြီးတော့ကိုယ်အနေနဲ့ဒီ scholarship တွေအကြောင်းကိုလေ့လာလို့ရပါတယ်အဓိကဒီ program တွေကိုရှောက်မယ်ဆိုရင် community ကိုပြန်လဲအကျိုးပြုမယ်ဆိုရယ်စိတ်နဲ့အဓိကရှောက်စေချင်တယ်ပေါ့နော်ဒါမှသာကျွန်တော်ဒီ program တွေရဲ့ initiative တက်မှာဖြစ်တယ
်ဒီလို exchange program တွေကနေပြီးတော့မြန်မာကျောင်းသားတွေအတွက်ဘယ်လိုမျိုးအကျိုးကျေးဇူးတွေရှိစီလဲ
life changing experience down ပြောလို့ရပါတော့ကျွန်တော်တွားခဲ့ program ဆိုရင် UGRAD program ပေါ့နော်ဒီ program ဆိုရင်ကျွန်တော်ဒီ program မှာပါဝင်ပြီးတဲ့နောက်မှာကျွန်တော် leadership skills တွေပို့ပြီးတော့အားကောင်းလာပြီး networking skill ပေါ့နော်အဲ့ကျွန်တော် US က professor တွေတငယ်ချင်းတွေများစွာရရှိခဲ့သူနဲ့လည်းဒီ keep in touch ဖြစ်နေကြအောင်ပေါ့နော်အဲ့နောက် check ကတော့ကျွန်တော်တို့ program ကိုပြန်လာပြီးတော့ရင်ကိုယ့်ရဲ့ community ကိုပြန်ပြီးတော့အကျိုးပြုနိုင်ရဲ့ကိုယ့်ရဲ့လုံနိုင်စွာပေါ့နော် capability ကပို့ပြီးတော့များလာ
ဒီလိုမျိုး program တွေကိုရှောက်ဖို့အတွက်ဘာတွေကိုပြင်ဆင်ထားသင့်လဲ
document တွေသူတို့ down တဲ့ document တွေကိုပြပြစုံစုံရှိထားဖို့လိုတယ်ပြင်နောက် check ကကြတော့ကိုယ့်ရဲ့ဒီ essay ဘိုင်းပေါ့နော်ဆိုတော့ scholarship essay ဘိုင်းကိုကောင်းမွန်မွန်ရေးနိုင်ဖို့ပြင်ဆင်ထားမယ် and ဒီပထမ first step ပြီးသွားရင်တော့ကျွန်တော် interview ဆိုတဲ့ step တစ်ခုရှိရမှာနော် interview မှာဆိုလည်းကိုယ်ကောင်းမွန်ဖြေနိုင်ဖို့ကိုယ့်ရဲ့ English language proficiency ကိုပုံမကောင်းမွန်မြင့်ထားဖို့လိုတယ်
။သူကပညာသင်စုကိုရဖို့အတွက်စကုပ်စခဲကြိုးစားနေတဲ့လူငယ်တွေအတွက်အခုလိုပဲအားပေးစကားပြောထားသေးတယ
်။စိတ်မပြတ်သွားပါနဲ့လို့ကိုတခြားသောခွင့်လန်းတွေအတွက်လည်းဆက်ပြီးတော့ကြိုးစားပါလို့အဲ့လိုတိုက်တွန်းချင်ပါတယ်ဟုတ
်။ကဲဂျန်စီတို့ရေဒီတစ်ပတ်တော့တလောက်ပဲနော်။ရှေ့တစ်ပတ်တွေကြာလို့ရှိရင်လည်းလူငယ်တွေအတွက်အကျိုးရှိစေမယ့်အစီအစဉ်လေးတွေကိုတင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဂျန်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါအောင်နော်။တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation z season မှာရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ Spain နိုင်ငံကနာမည်ကြီး Real Madrid အသင်းကတော့ Europa Champion League Flower ကို15ချိန်မြောက်ဘိုးဆွဲပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်။ပြင်သစ်တိုက်စစ် Moon Madbin ကတော့သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာတယ်လို့ပြောပါတယ်။ Chelsea နီးပြဟောင်း Mourinho ကတော့ Turkey ကလပ်အသင်းကိုနီးပြလုပ်ဖို့သဘောတူလိုက်ပါတယ်။ဒီလိုသတင်းတွေကိုကိုရန်နိုင်စုစည်းတင်ပြပေးထားပါတယ်။
Europa Champions League ဘောလုံးပွဲမှာတော့ Spain နိုင်ငံကနာမည်ကြီး Real Madrid အသင်းကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာ Real Madrid အသင်းအတွက်တော့ Europa Champions League ဖလားကို15ချိန်မြောက်ဦးဆွဲသွားတာဖြစ်ပါတယ်။ Champions League final ကိုစနေနေ့ကလန်ဒန်မြို့က Wembley ကွင်းမှာကစားကြတာမှာ Real Madrid အသင်းက Germany က Dortmund အသင်းကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့တာပါ Real Madrid ဂိုးတွေကိုတော့ညာနောက်ခံလူ Carvajal နဲ့တိုက်စမှု Vinicius Junior တို့ကဒုတိယပိုင်း84မိနစ်နဲ့83မိနစ်တွေမှာတွင်းပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်အခုလို Champions League ကိုအနိုင်ရလိုက်တဲ့အပေါ်မှာတော့ Real နီးပြ Carlo Ancelotti ကတော့
Bueno, que pasa por la carrera, es muy feliz, muy contento porque
ရန်ပြောပါတယ်ဘာကြောင့်လဲဆိုတော့လူတိုင်းကကျွန်တော်တို့ real အသစ်ကိုဖိုင်နယ်မှာ9ချိန်ဆက်တိုက်နိုင်ရတာစောင့်နေကြတာပါပြီးတော့ဒီပွဲမှာအနိုင်မရပဲရှုံးမလို့ဖြစ်ခဲ့တာကကျွန်တော်တို့ real အသစ်မှာဘာကြောင့်လဲဆိုတော့ဒေါ်မန်အသင်းဟာကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာတွေ့ခဲ့သလိုပဲကျွန်တော်တို့ကိုတော်လေးအခက်အခဲတွေ့စီခဲ့ပါတယ
်ဒေါ်မန်နီးပြအက်ဒမ်ဒါဇစ်ကတော့ real အသစ်အတွက်ဂုဏ်ယူကြောင်းချီးကျူးပြောဆိုလိုက်ပေမဲ့သူ့အသင်းရှုံးသွားတဲ့အပေါ်မှာဘာပြောရမှန်းမသိအောင်ဖြစ်နေတယ်လို့ပြောလိုက်ပါတယ်
Ja, wie fällt die Bilanz aus nach dem verlorenen Champions League Finale? Also es fällt mir jetzt auch da schwer.
Champions League Final mal schon wie Belo Kanzaya လဲဆိုတော့ဘယ်လိုပြောရမှန်းမသိအောင်ဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့အခုချိန်မှာကျွန်တော်စိတ်တွေအယမ်းရှုပ်ထွေးပြီးတော့စက္ကန့်မိုင်းတည်းမှာပဲအမျိုးမျိုးဖြစ်နေပါတယ်။အခုလောလောဆယ်မှာအသင်းရဲ့ကစားပုံကိုဂုဏ်ယူမိလိုက်တော်ကြာခဏနေရင်ယင်ထဲမှာဟာပြီးတော့စိတ်ပြတ်မိသွားလိုက်တဲ့အမျိုးမျိုးဖြစ်နေပါတယ်။
Real တင်းနိုင်သွားပေမဲ့လေဒီပွဲမှာခြေစွမ်းပြခဲ့တာကတော့ Dortmund အသင်းဖြစ်ပြီးတော့ပထမပိုင်းမှာ Dortmund က Real ကိုဖိကစားပြီးတော့အပိုင်ဂိုးသွင်းခွင့်တွေရခဲ့တာပါဒါပေမဲ့လေဂိုးသွင်းမသေးကြတာကြောင့်ဂိုးမရခဲ့ပဲနောက်ဆုံးမှာ Real က2ဂိုးသွင်းပြီးတော့ Champion ဖြစ်သွားခဲ့တာပါဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိဒါချုပ်ကိုကျော်မြွတ်ကတော့အခုလိုသုံးသပ်ပါတယ
် Champion League ဘောလုံးပွဲကတော့တကယ်ကိုစိတ်လုံရှားစရာကောင်းခဲ့ပြီးတော့အားလုံးထင်မှတ်ထားတဲ့အတိုင်းပဲအဲဆရာကြီး Real Madrid က Champion တရဖို့စုပ်ကူးရရှိသွားတယ်ပထမပိုင်းမှာပြောတော့မွန်ကကစားမောင်တော်တော်လေးကောင်းခဲ့တယ်ဒေါ်မန်ကဒီဘောလုံးအဖြတ်ဒီလုံးဝနေရာလွတ်မပေးဘဲနဲ့လူကတ်ကစားမောင်တွေကတော်တော်လေးကောင်းတယ်ဗျ။အော်ကြည့်နေရင်တော့မှဒရီရဲတော့မလွယ်တော့တော့ဘူးဒေါ်မန်ပဲဘိုးဆွဲသွားမလားလို့ထင်ရတော့ပထမပိုင်းမှာတော်တော်လေးကောင်းခဲ့တယ်။ဒါပေမဲ့84မိနစ်ကာဗာရရသွားတဲ့ဂိုးကိုကျွန်တော်အံ့အားသင့်ပြီးဘာကြောင့်လဲဆိုတော့ဒီဂိုးကပထမပိုင်းမှာလေခရုစ်ကအဲ့ဒီဘက်ချမ်းကနေပဲတင်လိုက်တော့ကာဗာရတိုက်တယ်ဂိုးပါပေါ်ကနေကြော်ထွက်သွားတယ်ဒုတိယပိုင်းမှာလည်းအဲ့ဒီပုံစံနဲ့ပဲ క్రూ စ်တင်နဲ့ကာဗာရဲတိုက်တယ်ဂိုးသွားတယ်ဆိုတော့ကျွန်တော်တော်တော်လေးအံ့အားသင့်ပြီးရေဒီကာဗာရဲအရမ်းမောင်းနေနာကြောင့်ပဲသူတို့ကလူကတ်ကစားဖို့လိုအပ်သွားတာလားဒီ set piece coach ကနေပြီးတော့ဒါရီကိုမညွန်ကြားခဲ့တာလားဆိုတော့ကမေးခွန်းထုတ်စရာပဲဥပမာပြဟိုအာဆနယ်ဆိုရင်ကျွန်တော်တို့ဒီ set piece coach တွေကနေပြီးတော့အရမ်းကိုအကောင်းဆုံးတင်ပြပေးတဲ့အတွက်ကြောင့်မလို့အာဆနယ်ကဒီရာသီမှာ set piece ကနေပြီးတော့ဒီဟောခေါင်းတိုက်ဂိုးကြီးအများဆုံးရတဲ့အတင်းလို့ဖြစ်ခဲ့အဲ့တော့ဒေါ်မန်ကအဲ့ဒီဘိုင်းမှာတော်တော်လေးအားနည်းသွားတယ်လို့ကျွန်တော်ထင်တယ်ဒုတိယဂိုးကတော့ပြတာကတော့ဟိုတင်မထုနေမထုဖွင့်တိုက်တဲ့အခါမှာပေးလိုက်ရတဲ့ဂိုးတကူပေါ့ဗျာအဲ့ဆိုတော့ဒီအပိုင်းမှာ set piece ဘိုင်းမှာဒေါ်မန်လိုအပ်သွားတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျ Real Thing ဟာအခုဆိုရင်ဥရောပ Champions League ကို15ချိန်နဲ့အများဆုံး3ချိန်တင်လိုက်တယ်လို့1998ခုနှစ်ကစပြီးတော့final ကို6ချိန်တက်ခဲ့တာမှာ6ချိန်စလုံးကိုအနိုင်ရတဲ့အသင်းဖြစ်လဲ3ချိန်တင်လိုက်ပါတယ်ဆိုတော့ real အသင်း champions league မှာတခြားအသင်းတွေထပ်ပို့ပြီးတော့ထူးထူးခြားခြားအောင်မြင်မှုတွေရနေတာဘာကြောင့်ပါလဲ
real ကဗျာဟို15ချိန်တော့ဘိုးဆွဲထားတယ်ဆိုတော့ဘယ်သူမှလိုက်မိဘူးတော့မလွယ်တော့ဘူးအဲ real ကစနစ်တစ်ခုကောင်းတယ်ဗျာဘာစနစ်လဲဆိုတော့ real ကသူ့စီရောက်လာတဲ့ကစားသမားတွေကိုအကောင်းဆုံး training ပေးနိုင်တဲ့ဒီပြောင်းရရှိတယ်လို့ Real ကဒီလိုမျိုး Champion League ပလောင်းတွေစခုတဲ့အတွက်ကြောင့်မလို့လေကစားသမားတွေကိုအစွဲဆောင်နိုင်ဆုံး club အတင်းဖြစ်တယ်။အ Real ကမ်းလမ်းပြီဆိုရင်ဘယ်သူမှမငဲနိုင်ဘူး။သူတို့ရဲ့ဥက္ကဋ္ဌဒီ Pires ကလည်းတကြောပြန်ပြန်လာရအောင်မှာ Real ကိုဒီတိုင်းပဲပြန်ပုံပေါ်တယ်ကျယ်စင်စုအစုအဝေးကြီးပုံစံနဲ့အဲ့တော့ Real ကိုရောက်မှပဲ Champion League ပလောင်းရမယ်ဆိုတဲ့ပုံစံမျိုးကိုဒီဥရောပဘောလုံးလောကဘောမှာအဲ့ဒီအတွေးအမြင်ကလွှမ်းမိုးလိုက်တဲ့အခါကျတော့ဟိုကစားသမားတိုင်းကဘာလို့မငြင်းနိုင်ဘူးဘက်ပေဆိုလည်းကြည့်လိုက်ဗျာဟိုဘက်ကနေ PSC ကနေကန်လန်းတာကြီးအင်ဗတန်မောက်ကိုဟိုကြောက်ဖို့ကောင်းတဲ့ကန်လန်းချက်တွေပေးတော့မှငင်းပယ်ပြီးရဲ့ကိုပြောင်းတယ်ပြောင်းတော့မယ်ဆိုတဲ့အခြေအနေမျိုးတော့ဖြစ်လာဆိုတော့အဲ့လိုပဲနောက်လာမယ့်ကမ္ဘာအကောင်းဆုံးကစားသမားတွေက RSC ကိုသွားမယ်ကျန်တဲ့သူတွေဘိုးပဲကျန်တဲ့နေရာပိုင်ဆိုင်ရမယ်လေ့ကျင့်ရမယ်အဲဒီလိုပုံစံမျိုးမှာ RSC ကအဲ့ဒီစနစ်ကအလုပ်ဖြစ်နေတယ်ဒီစနစ်ကိုတိုက်ဖြတ်ဖို့လေဘန်နာကြီးစီးမြင်းနေတဲ့ကန့်တက်ပေမဲ့ရီးရဲကဘန်နာကြီးနဲ့သွားလာတဲ့ဆိုင်သူကပို့ပြီးအောင်မြင်မှုနဲ့သွားတဲ့အခါကျတော့ပို့ပြီးစွန့်ဆောင်မှုအကောင်းနေတယ် ။ဒါကြောင့်မလို့ Real ရဲ့စနစ်ကိုမှီဖို့ဆိုတော့တော်တော်လေးတော့ခက်ခဲတယ်ဗျ
။ Real တင်းဟာဒီနေ့မှာ Champions League အပြင် La Liga ဖလားနဲ့ Spain Super ဖလားတွေကိုလည်းရခဲ့ပြီးတော့ဒီအောင်မြင်မှုတွေကိုပေါ်ဆောင်တဲ့နေရာမှာအဓိကကျတဲ့သူတဦးကတော့နီးပြ Ancelotti လို့ဆိုရမှာဖြစ်ပါတယ်။ဒါပြန် Ancelotti ဟာနီးပြဖြစ်တဲ့ Champions League ကို Real နဲ့3ချိန် AC Milan နဲ့2ချိန်စုစုပေါင်း5ချိန်ရပြီးတော့ Champions League ကိုအများဆုံးရထားတဲ့နီးပြတစ်ယောက်ဖြစ်ပါတယ်
။ Ancelotti ကတော့ဗျ Champions League 5ချိန်တော့ရတယ်။သူ့ရဲ့ကစားသမားဘဝ AC Milan နဲ့ရတဲ့2ချိန်ကိုမှထက်ထွက်လိုက်ရတယ်ဆိုရင်သူကတော့တကယ်ကို Champions League သူကင်းပဲဗျ။ဟိုကျွန်တော်ကတော့ဗျကမ္ဘာအကောင်ဆုံးနီးပြတဦးလို့ဆိုရမှာတော့ဆိုရင်တကယ်ကိုတက်ရှိကန်နဝင်လို့ကျွန်တော်ဆိုချင်တယ်ခင်ဗျ။အဲ Real Madrid ကလွယ်တော့ဗျာကမ္ဘာအကောင်ဆုံးကစားသမားတွေအုပ်ချုပ်ရပြီးတော့ဟိုတိုက်ပွဲဝင်ရတာချန်ပီယံလိဂ်ပလာရနိုင်တာဗောဗျာလို့တချို့ကတော့ပြောကြလိမ့်မယ်ဒါပေမဲ့တကယ်တမ်းကျတော့ဒီလိုမျိုးအန်ချလော့ဒီလိုမျိုးဟိုရီယယ်မက်ဒရစ်ကိုတေးသေးဆဆအုပ်ချုပ်ပြီးတော့ဖလားရယူနိုင်ဖို့ဆိုတော့တကယ်တမ်းမလွယ်ပါဘူးသူ့ရဲ့အုပ်ချုပ်စီမံမှုတွေနီးပြမှုအရေးသွေးတွေကတော့တကယ်ကိုတက်ရှိကန်နဝင်လို့ကျွန်တော်ကတော့သတ်မှတ်ချင်တယ်ကိုရန်နိုင်
ဒါပြန် Real ကစားသမားတွေဖြစ်တဲ့ Modric, Kroos, Carvajal နဲ့ Nacho တို့ဟာလည်း Champions League ကို6ချိန်ရပြီးတော့ကစားသမားတွေထဲမှာအများဆုံး3ချိန်တင်လိုက်ကြပါတယ်။တနင်္ဂနွေနေ့ကတော့ Real အသင်းဟာ Madrid မြို့မှာရော Bernabeu ကွင်းမှာပါပရိသတ်တွေနဲ့အတူအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။အချိန်တည်းမှာပဲ Real Madrid အသင်းဟာပြင်သစ်တိုက်စစ်မှု Kylian Mbappe ကိုပြောင်းရွှေ့ခြင်းမပါပဲအလုပ်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပြီးတော့၅နှစ်စာချုပ်ချုပ်ဆိုလိုက်တယ်လို့တနင်္လာနေ့ကကြေညာပါတယ်။ Mbappe အနေနဲ့ Real အသင်းမှာလာစားဖြစ်နေတဲ့တနှစ်ကို Euro 15သန်းရမှာဖြစ်ပြီးတော့အသင်းနဲ့စာချုပ်ချုပ်တဲ့အတွက်အဲဒီစာချုပ်သက်တမ်း၅နှစ်အတွင်းစုချင်းငွေတန်း150နဲ့တခြားရုပ်ပုံအသုံးပြုကားတွေကိုလည်းရမှာဖြစ်ပါတယ်။ Mbappe ကတော့အခုလို Real အသင်းကိုပြောင်းလာရတဲ့အတွက်အလွန်စိတ်လို့ရှားမိပြီးတော့သူရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာလို့သူရဲ့လူမှုကွန်ရက်ကနေပြောထားပါဗျာ။ဒီတစ်ပတ်မှာနောက်ထပ်စိတ်ဝင်စားစရာဘောလုံးသတင်းတစ်ခုကတော့ Chelsea နီးပြဟောင်းဂျိုဆေမော်ရီညိုကတော့တူရကီက Fenerbahçe အသင်းနီးပြဖြစ်လို့ဖို့သဘောတူလိုက်ပါဗျာ။မော်ရီညိုကတော့ Fenerbahçe ပြည်သက်တွေရဲ့အိမ်မက်တွေနဲ့သူရဲ့အိမ်မက်တွေအထူးတူပဲဖြစ်တယ်လို့လည်းပြောလိုက်ပါဗျာ။မော်ရီညိုဟာ2004ခုနှစ်ကပေါ်တိုနဲ့ဒူဥရောပချန်ပီယံလိဂ်ကိုရပြီးတဲ့နောက်ဥရောပထိပ်တန်းပြိုင်ပွဲတွေမှာပဲနီးပြဖြစ်လို့ခဲ့ပြီးတော့ဒါကပထမဆုံးအချိန်ယောဘထိတ်တန်းပြိုင်ပွဲရဲ့အပြင်ဘက်မှာဒီပြလောက်တာဖြစ်တယ်ဆိုတာတင်ပြရင်လည်းဒီတစ်ပတ်ရဲ့အာသာကနာကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်ရဲ့အာကစားကနာကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်တလှည့်ပြောပြပေးပါမယ်။
တန်တွဲမျိုးနဲ့လင်းမိုင်အကွာငပလီကန်းကြီးအနီးမှာဒီရပိုင်းအာရခတ်တပ်တော် AA နဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတန်တွဲမျိုးဝင်းကျင်မှာလက်နက်ကြီးပစ်တံတွေကြားနေရတဲ့အကြောင်းဒေသခံတွေကပြောပါရတယ်။စစ်ကောင်စီနဲ့ AA အကြ6လကျော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကို AA ကသိမ်းပိုက်ထားပြီးဖြစ်တယ်လို့တခြားသိမ်းပိုက်ဖို့ကြံရှိနေတဲ့မြို့တွေကိုလည်းဆက်လက်ပိတ်ဆို့တိုက်ခိုက်နေပါတယ်။နှစ်ဖက်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူးခင်ဗျာ။မလေးရှားနိုင်ငံဟာရှိလာမယ့်နှစ်မှာအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အခါမြန်မာအရေးခွန်အားသစ်တွေနဲ့ကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဖော်ကတက်ကဇွန်လ၄ရက်ကမလေးရှားခီးစဉ်အတွင်းမှာပြောကြားလိုက်ပါတယ်။2021ဆီယနာသိမှုကိုပြည်မြင့်ထဏဆန့်ကျင်ကြောင်းမလေးရှားနိုင်ငံကကြေညာခဲ့သလိုရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့အကြောင်းလည်းသူကပြောဆိုသွားခဲ့ပါတယ်။ပြည်ပခါရီဥရုယာတီပြောင်းလဲလာမှုတွေကြောင့်မြန်မာအပါဝင်နိုင်ငံပေါင်း18နိုင်ငံမှာငတ်မောခေါင်းပါမှုနဲ့ဆန္ဒရိတ်ခါရှားပါမှုတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ့်မှာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Kemin နဲ့ Rod McLean ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်
This program